Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့ညချမ်းဖြစ်နေကြပါစေတော်ရရှိမှခင်ဩဂုတ်လ30ရက်အင်္ဂါနေ့ညပိုင်း VO မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ32လိုင်းနိုမီတာ51နဲ့လိုင်းနိုမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VO မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဒီကနေ့မှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇောင်းဝန်လိုင်ကဆောင်ရွက်ပေးသွားမှာပါခင
်ဗျာ။အနည်းခသိန်းကင်းကျင်းကြပါစေခင်ဗျာ။လက်နက်ထုတ်လုပ်ရေးနဲ့ယူကရိန်းစစ်တပ်အတွက်စီးရဲလက်ချက်မှုကိုတုံ့ပြန်နိုင်မဲ့နီလန်းတွေပြင်ရုရှားနိုင်ငံသားတွေအပေါ်ဗီဇာကန့်တတ်ဖို့ဥရောပသမဂ္ဂဝန်ကြီးတွေကစဉ်းစားနေကြပါတယ်။အီရတ်မှာဩဇာကြီးတဲ့ရှာအာဘာသာရေးကောင်းဆောင်ကနိုင်ငံရေးကနေအနားယူမယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာအီရတ်နယ်ခြားကိုအီရန်ကပိတ်လိုက်သလိုအီရတ်လေယာဉ်ခီးစင်တွေကိုလည်းအင်္ဂါနေ့ကရပ်ဆိုက်လိုက်ပါတယ်။ထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပမဲ့ GML Exhibition Company ရဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာစစ်ကောင်စီအရာရှိတွေကိုဖိတ်ကြားထားတဲ့အတွက်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။ဒါဒီလိုသတင်းတွေပေါ်ဝင်နောက်ဆုံးကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ဇော်တမောင်သားတို့ကတင်ပြကြမှာပါခုဆုံးဝင်လာရေး
။ဟုတ်ကဲ့ပါခင်ဗျာ။သတင်းတွေနားဆင်ကြားရပြီးတဲ့အခါမှာသတင်းပြပုတ်ချက်တွေကိုတင်ဆက်ပေးတဲ့အခါမှာတော့စကိုင်းတိုင်းတွင်တိုက်ပွဲဖြစ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့အတူစကိုင်းတိုင်းတွင်းကတိုက်ပွဲတွေအလားတူပဲကြားပြင်းတဲ့အတွင်းမနေ့ကတိုက်ပွဲဖြစ်ခဲ့တဲ့အခြေအနေတွေအကြောင်းအပြည့်စုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ထိုင်းနိုင်ငံမှာစောင့်မြို့ကမြန်မာပြည်နေတဲ့ကွန်ဒိုတိုက်ခန်းဝင်စီးခံရတာနဲ့နိုင်ငံတကာသတင်းစောင့်ပါတွေမှာတော့အမေရိကန်စစ်သည်မော်ဖိလစ်ပိုင်ကိုရောက်သွားတဲ့အကြောင်းနဲ့ယူကရိန်းနိုင်ငံမြို့တော်ကပေါင်မုံဆိုင်တစ်ခုဟာအပတ်စဉ်ပေါင်မုံနေထောင်တဲ့ချီဝေပစ်နေတဲ့အကြောင်းတွေကိုနားဆင်ရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတဲ့အခါမှာတော့လူမှုကွန်ရက်ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုတွေအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ ISP မြန်မာကတင်ဆက်တဲ့ညီငွင့်ကျဲမဆုနဲ့ကဘာတလွားခီးသွားအစီအစဉ်တွေကိုနားဆင်ကြရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဦးတမောင်တန်းနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးကြပါမယ်ခင
်ဗျာ။လက်နက်ထုတ်လုပ်ရေးနဲ့ယူကရိန်းစစ်တပ်အတွက်စီးရဲလက်ချက်မှုကိုတုံ့ပြန်နိုင်မဲ့နီလန်းတွေအပြင်ရုရှားနိုင်ငံသားတွေပေါ်ဗီဇာကန့်သတ်ဖို့ကိစ္စတွေကိုဥရောပသမဂ္ဂဝန်ကြီးတွေကအင်္ဂါနေ့မှာဆွေးနွေးခဲ့ကြပါတယ်။အစည်းအဝေးကိုချက်သမ္မတနိုင်ငံရဲ့မြို့တော်ပရက်မှာကျင်းပနေတာပါ။
We are depleting our stocks. We are providing so many capacities to Ukraine that we have to refill our stocks.
ကျွန်တော်တို့ထုတ်လုပ်သိမ်းဆည်းထားတာတွေကရော့ရော့သွားနေပါတယ်။ Ukraine ကိုစွန့်ဆောင်နိုင်အောင်အများကြီးလှုပ်ပေးနေတာကြောင့်ပြန်ဖြစ်ရမှာဖြစ်ပါတယ်လို့ဥရောပသမ္မတနိုင်ငံသားရေးမူဝါဒဌာနအကြီးအကဲ Joseph Borrell ကသတင်းထုတ်တွေကိုပြောပါတယ်။စီးရဲဆိုင်ရာပစ္စည်းတွေနဲ့ရင်းမြစ်တွေကိုအကောင်းဆုံးဘယ်လိုစုပေါင်းသုံးပြီးယူကရိန်းအတွက်လေကြောင်းရံကာကွယ်ရေးစနစ်လိုကာကွယ်ရေးဆိုင်ရာလက်နက်တွေခရယာမီကြောက်တွေဝယ်ယူရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ယူကရိန်းစစ်သားအသစ်တွေကိုဥရောပမှာစီးရဲလက်ချက်ပေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ယူကရိန်းရဲ့အထွေထွေကြောင့်စစ်သားတွေကရှေ့တန်းစစ်မြေပြင်မှာတိုက်ခိုက်နေရတဲ့အတွက်ကြောင့်စစ်သားအသစ်တွေအတွက်သင်တန်းကိစ္စအရေးပါလာတာဖြစ်တယ်လို့ဆိုပါတယ်။တိုင်းပြည်အတော်များများကယူကရိန်းနဲ့နိုင်ငံသဘောတူညီချက်အရလက်ချက်ပေးတာတွေရှိပေမဲ့ EU ရဲ့အစုပေါင်းဩဇာကိုအသုံးပြုတာကပိုအချိန်စီးမှာကိုလည်းဝင်ကြီးတွေကအတိအမှတ်ပြကြပါတယ်။ဒါပေမဲ့တချို့ကတော့ဒါဟာလောက်ကင်မှုခင်းရင်းလိုက်မယ်လို့ဆိုကြပါတယ်။အလားတူပဲရုရှားနိုင်ငံသားတွေပေါ်ဗီဇာကန့်သတ်ပိတ်ပင်ရေးနဲ့ပတ်သက်ပြီးတော့လည်းအမြင်မျိုးမျိုးရှိနေပြီးအင်္ဂါနေ့နေ့လယ်ပိုင်းမှာညှိနှိုင်းဆွေးနွေးနေကြဆဲဖြစ်ပါတယ
်။အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာအနှစ်မြှင့်ဆိုင် Agency IAEA ရဲ့လွန်ကဲတဲ့တောင်းဆိုချက်တွေကိုအီရန်ဘက်ကလက်မခံကြောင်းအီရန်အနှစ်မြှင့်ဆိုင်ဌာနပြောခွင့်ရဘာရော့စ်ကမလ်ဗန်ဒီရဲ့ပြောဆိုချက်ကိုကိုးကားပြီးအီရန်ကဒီကနေ့အင်္ဂါနေ့ထုတ်တက်စနင်သတင်းမှာဖော်ပြထားပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်ပြီးအသက်ဝင်လာအောင်အီရန်နဲ့အမေရိကန်တို့ကြားလက်နက်ချီပြီးတဆင့်ခံဆွေးနွေးမှုတွေနဲ့ကြိုးစားနေကြတာပါ။ဒီသဘောတူညီချက်ပြန်အသက်ဝင်လာရေးမှာအဓိကပြဿနာကဒီသဘောတူညီချက်ပြန်ပြီးမဆခင်မှာအီရန်ရဲ့မကြေညာဘဲယူရေနီယံတန့်စင်နေတဲ့စက်ရုံနေရာ3ခုအတွက် IAEA ရဲ့စုံစမ်းမှုတွေရပ်ပြီးဖို့အီရန်ဘက်ကတောင်းဆိုနေတာဖြစ်ပါတယ်။အီရန်ပေါ်မှာတန်ခတ်ရည်ရွယ်မှုတွေရှိနေတဲ့အတွက်အီရန်ဘက်ကအကောင့်ထဲပေါ်ရေးမဖြစ်နိုင်တဲ့အတွက် IAEA တောင်းဆိုချက်ဟာလွန်ခဲ့တယ်လို့အီရန်ဘက်ကတတ်မှတ်ကြောင်းနဲ့တကယ်လို့တန်ခတ်ရည်ရွယ်မှုဖယ်ရှားပြီးအီရန်ဘက်ကလုပ်မယ်လို့ပြောခွင့်ရရဲ့ပြောကြားချက်ကိုသတင်းမှာဖော်ပြထားတာပါ။တနင်္လာနေ့ကတော့အီရန်သမ္မတအိဗရာဟင်ရာစီကအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်တွေပြန်ပြီးမဆခင်မှာနျူကလ িয়ার အန္တရာယ်ကင်းရေးကိစ္စရပ်တွေကိုအရင်လှုပ်ဆောင်ရမယ်လို့သူ့ရဲ့သမ္မတတက်တန်းတစ်နှစ်ပြည့်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
ဤရမဩဇာကြီးမာတဲ့ရှားဘာသာရေးကောင်းဆောင်ကနိုင်ငံရေးကနေအားယူမယ်လို့ကြေညာလိုက်ပြီးတဲ့နောက်မှာဤရနယ်ချောက်ကိုအီရန်ကပိတ်လိုက်တယ်လို့ဤရလေရင်ခီးစင်တွေကိုလည်းအင်္ဂါနေ့ကရပ်ဆိုင်းလိုက်ပါတယ်ဤရနိုင်ငံတွင်းမှာဖြစ်နေတဲ့မငြိမ်မသက်မှုတွေနဲ့ကာဖျူအမင်းကြောင့်အခုလိုနယ်ချောက်ကိုပိတ်ရရတာဖြစ်တယ်လို့အီရန်ရုပ်မြင်သံကြားကပြောပါတယ်ဤရနိုင်ငံတွင်းမှာမကြာမီကျင်းပမဲ့ရှားဘာသာရေးပွဲတော်ကိုတောကြဖို့တန်းချီတဲ့ဤရနိုင်ငံသားတွေကပြင်ဆင်နေချိန်မှာအခုလိုကြေညာချက်ထွက်လာပါဤရနိုင်ငံဘက်ဒတ်မြို့မှာတော့အဆောင်ချက်တွေထူထူထပ်ထပ်ချထားတဲ့နေရာမှာဒီနေ့အင်္ဂါနေ့ရော့ကက်လောင်ချာမျိုးစုံနဲ့ပစ်ခတ်တာကြောင့်လူအနည်းဆုံး22ဦးသေဆုံးခဲ့တယ်လို့အီရတ်စစ်တပ်ကပြောပါတယ်။နိုင်ငံရေးကအနားယူတော့မယ်လို့ကြေညာလိုက်ပေမဲ့ဩဇာကြီးမားလာတဲ့ရှာဘာသာရေးကောင်းဆောင်မော့ကတာဒါအယ်ဆတ်ဒါကိုထောက်ခံသူတွေနဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကြားအကြမ်းဖက်တိုက်ခိုက်တာတွေဖြစ်တယ်လို့ပြိုင်ဘက်ရှာအဖွဲ့တွေကြားမှာပါအကြမ်းဖက်တာတွေကတင်းလာနေကြတာစတင်ခဲ့ပြီးအခုထိဆက်ဖြစ်နေတာပါ။အီရတ်စစ်တပ်ကတော့တိုင်းကလုံးကိုညံမထွက်ရအမိန့်ထုတ်ပြန်ထားပြီးဘက်ကမြို့တော်ကအစိုးရအဆောက်အဦတွေနိုင်ငံတကာရုံးတွေတည်ရှိတဲ့ green zone ကနေထွက်ပြေးဖို့ဆန္ဒပြသူတွေကိုအမိန့်ပေးထားပါတယ်။ကူဝိတ်နိုင်ငံကတော့အီရတ်ရောက်နေတဲ့သူ့နိုင်ငံသားတွေကိုတိုက်ပီးကထွက်ခွာဖို့ကြောကြားလိုက်ပါတယ်။ UAE နိုင်ငံက Emirate လေဆောင်ဂျောင်းလိုင်းကလည်းအီရတ်ခီးစင်တွေကိုရပ်ထားပါတယ်
။တိရစ်နိုင်ငံနိုင်ငံမှာစီးပွားရေးချုပ်ချုံကြမှုတန်ခမ်းနေရတဲ့ပြည်သူတွေတက်တာရမှုအထွက်ရည်ရွယ်ပြီးဒီနှစ်အတွက်အစိုးရအသုံးစိတ်ကိုတိတိတတ်တာ short ချမဲ့ budget အသုံးစိတ်ဆန်ရပြင်ဆင်မှုကိုသမရRenil Wickremesinghe အစိုးရတက်ကဒီကနေ့အင်္ဂါနေ့မှာခြပြဖို့စီစဉ်နေပါတယ်။ဘန်နာရေးဝန်ကြီးလည်းဖြစ်တဲ့တမရဝစ်ကရီမန်ဆင်းကဒီကနေ့လွှတ်တော်မှာတင်ပြမှာဖြစ်ပြီးဒီတင်ပြချက်ကိုအခြေတင်ဆွေးနွေးပြီးချိန်မှာမဲခွဲပြီးအတည်ပြုပေးမှာပါ။တိရစ်နိုင်ငံနိုင်ငံရဲ့စီးပွားရေးပြဿနာကူညီဖြည့်ရှင်းဖို့လာရောက်နေတဲ့ IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့နဲ့အစိုးရတို့ကြားညှိနှိုင်းဆွေးနွေးနေကြတာပါ။ဒီလင်္ကာနိုင်ငံမှာနိုင်ငံခြားအရန်ငွေအကြီးအကျယ်ပြတ်လတ်နေတဲ့အတွက်ပြပချင်းငွေပြန်မဆက်နိုင်ပဲဖြစ်နေတဲ့အတွက်ငွေချေးမှုဆိုင်ရာပုံစံအပြောင်းလဲလုပ်ရင်ညှိနှိုင်းမှုကြိုးစားနေတာဖြစ်ပါတယ်။ဒီလင်္ကာနိုင်ငံရဲ့နိုင်ငံခြားကျွေးမြှာဒေါ်လာ58ဘီလီယံကျော်ရှိနေပြီဖြစ်ပြီး2029မှာ28ဘီလီယံကိုပြန်ဆက်မှာဖြစ်ပါတယ်။ IMF အဖွဲ့ဟာဗိုလ်တဖူးနေပဲရှိနေမှာဖြစ်တဲ့အတွက်သူတို့မပြန်ခင်မှာကနဦးသဘောတူညီချက်ရဖို့အတွက်အစိုးရကအဓိကမျှော်လင့်နေတာလည်းဖြစ်ပါတယ်။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383နဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လည်ပေးနေပါသေးရှင
် VOA ကအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ထိုင်းနိုင်ငံဘာကောက်မြို့မှာကျင်းပမဲ့ GML Exhibition Company ရဲ့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာစစ်ကောင်စီအရာရှိတွေကိုဖိတ်ကြားထားတဲ့အတွက်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြပါတယ်။ဩဂုတ်လ29ရက်နေ့ကစက်တင်ဘာလ1ရက်နေ့ထိဘန်ကောက်မြို့အနီးမောင်ဆောင်ဌာနီမှာကျင်းပမဲ့ညီလာခံဟာထိုင်းစိုးရထိုင်းကာကွယ်ရေးဝန်ကြီးဌာနကတရားဝင်စီစဉ်ကျင်းပတာမဟုတ်ပေမဲ့နိုင်ငံတကာနဲ့အာဆီယံဒေသကကြီးရည်လေစစ်တပ်အကြီးအကဲတွေကိုဖိတ်ကြားထားတဲ့ကာကွယ်ရေးဆိုင်ရာပြပွဲဆွေးနွေးပွဲလည်းဖြစ်ပါတယ်။လနဲ့ပြပွဲတွေဆွေးနွေးပွဲတွေနဲ့ဤပညာသိအကြောင်းရှင်းလင်းပွဲတွေပါဝင်ပါတယ် GLM Exhibition Company ရဲ့ပြပွဲဆိုပြီးမဲ့လဲအာဆီယံရဲ့မူတိုင်မြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရကိုစားပြုတဲ့စစ်တပ်အကြီးအကဲတွေကိုမဖိတ်ကြဖို့အာရှလူခွင့်ရေးစောက်ကြည့်လိတ်လာရေးအဖွဲ့တွေကတိုက်တွန်းနေကြပါတယ
်ရာသီဥတုဖောက်ပြန်တဲ့ဒဏ်ကိုပြင်းပြင်းထန်ထန်ခံရတဲ့မြန်မာနိုင်ငံမှာလူသားစာနာမှုဆန်ရထိရောက်တဲ့လုပ်ငန်းတွေလုပ်ဖို့လက်ရှိဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်တဲ့အချက်အလက်တွေသိဖို့လိုအပ်နေတယ်လို့လန်ဒန်စီးပွားရေးနဲ့နိုင်ငံရေးသိပ္ပံတက္ကသိုလ်တောင်အာရှဌာနကအစီရင်ခံစာတစ်စောင်ဒီကနေ့ထုတ်ပြန်ပါတယ်။အာရှဒေသထဲမှာမိုးတဲဌာနစိုက်ကလုံးမုန်တိုင်းဝန်ထမ်းမြေရေဌာနနဲ့မုန်တိုင်းတိုက်တာအပါဝင်သဘောဝန်းကျင်အကျယ်ပုံမှန်ရင်ဆိုင်နေရပေမဲ့မြန်မာအပါဝင်နိုင်ငံတချို့မှာပိုပြင်းထန်တဲ့ကတ်စိုက်တဲ့အနေအထားတွေရောက်သွားတာတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကကမ္ဘာမှာရာသီဥတုဖောက်ပြန်တဲ့ဒဏ်ခံရမယ်အနေအချင်းဆုံးနိုင်ငံတစ်နိုင်ငံဖြစ်နေပြီးတောင်နဲ့တချိန်ကျတဲ့ cyclone မုန်တိုင်းမျိုးဟာတက္ကသိုလ်နဲ့ထောင်နောက်ပိုင်းနှစ်ဆင်လုံးကြုံလာတာတွေ့ရတယ်လို့ဖော်ပြထားပါတယ်။အခုလိုခံရတာဟာသဘောဝအန္တရာယ်အတွက်ကြိုတင်ပြင်ဆင်တာတွေသတိပေးချက်တွေကောင်းကောင်းမလုပ်နိုင်ကြောင်းဆိုတာတွေ့ရှိရကြောင်းနဲ့ကုလသမဂ္ဂအဖွဲ့တွေဦးစီးပြီးနိုင်ငံပေါင်း60ကျော်ကနေမြန်မာအစိုးရဝန်ထမ်းတွေအတွက်သင်တန်းပေးတာအပေါ်ဝင်အကူအညီတွေပေးခဲ့ကြတယ်လို့ပြောပါတယ်။ဒါပေမဲ့လက်ရှိမှာသဘောဝအန္တရာယ်ဆိုင်ရာအတွက်မြန်မာနိုင်ငံကဘယ်အတိုင်းကတည်းကကြိုဆောင်ရနိုင်စွမ်းရှိတယ်ဆိုတာသိဖို့အကဲဖြတ်ဖို့လိုတဲ့အပြင်အကူအညီတွေပေးဖို့ပါလိုအပ်နေတယ်လို့လည်းဖော်ပြထားပါတယ်
။လူခွင့်ရေးချိုးဖောက်နေတဲ့မြန်မာစစ်တပ်နဲ့စီးပွားရေးလုပ်နေတာကိုရပ်ဆိုင်းလိုက်ဖို့ဂျပန်ရင်းနှီးမြှုပ်နှံသူအစုရှယ်ယာရှင်တွေကိုလူခွင့်ရေးအဖွဲ့ရှစ်ဖွဲ့ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ29ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ Megan Watch Justice for Myanmar အဖွဲ့တို့အပါအဝင်အဖွဲ့ရှင်းဖွဲ့ကအခုလိုတောင်းဆိုလိုက်တာပါဂျပန်ကုမ္ပဏီကြီးသုံးခုကမတ်တည်ထားတဲ့စင်ကာပူကုမ္ပဏီ Yangon Museum Development Pte Limited YMD ကအစု180ရာခိုင်နှုန်းမြန်မာကုမ္ပဏီဖြစ်တဲ့ Yangon Technical and Trading Company ကအစု120ရာခိုင်နှုန်းထပ်ဝင်ပြီးဟိုတယ်နဲ့ရုံးဝန်9ရရဲ့စီမံချက်ကိုဆောင်ရွက်ဖို့ Wine Complex Company Limited ကိုဖွဲ့စည်းခဲ့ပါတယ် Wine Complex Company Limited ကမြန်မာစစ်တပ်ရဲ့စစ်ထောက်ချုပ်ရုံးကိုမြေငါးကတနစ်ဒေါ်လာ2တန်းနဲ့အနစ်90ပေးသွင်းရမှာဖြစ်ပြီးရင်းနှီးလွှဲပြောင်းစနစ် BOT နဲ့လောက်ကင်ခဲ့တာဖြစ်တယ်လို့ကြေညာချက်ကပြောပါတယ်အနာသိပြီ2022ဧပြီလထွေငွေသွေးပေးသွေးမှုမရပေမဲ့ရင်းနှီးမြုပ်နှံတဲ့ဂျပန်ကုမ္ပဏီတွေစီကိုမေလကစာပေးပို့ခဲ့ရမှာခိုင်မာတဲ့အဖြေမပြောင်းချခဲ့ကြတဲ့အတွက်အခုလိုအဖွဲ့ချစ်ဖက်ကကြေညာချက်ထုတ်ပြန်လိုက်တာပါလူခွေရေးချိုးပေါမှုတွေကိုမြန်မာစစ်တပ်ကကျူးလွန်အောင် Wine Complex ကုမ္ပဏီရဲ့စစ်တပ်ကိုပေးမဲ့ငွေတွေကထောက်ကူပေးရရောက်တယ်လို့လူခွေရေးအဖွဲ့တွေကပြောကြပါတယ
်ဖိလစ်ပိုင်နိုင်ငံမှာကွယ်လွန်သူအာနာရှင်ဟောင်းဖာဒီနန်မာကိုစီနယ်လက်ထက်တုန်းကဆေးဥချိုရေးဥပဒေပြဋ္ဌာန်းထားခြင်းအတွင်းပျောက်ဆုံးသွားခဲ့သူတွေရဲ့ဆွေမျိုးမိတ်ဆက်များတွေကဒီကနေ့အင်ကာနေမှာမနီလာမြို့တော်မှာစုဝေးပြီးပျောက်ဆုံးရသူတွေအတွက်တရားမျှတမှုဆောင်ကျဉ်းပေးဖို့တောင်းဆိုခဲ့ကြပါတယ်။မနီလာကတရားကောင်းတွေရဲ့ကြောက်တိုင်နေရာမှာပျောက်ဆုံးသူတွေအတွက်နိုင်ငံတကာအထိတ်မှတ်တွေကိုကျင်းပတာပါ။တမရဟောင်းရိုဒီဂိုဒူတာတေလက်ထက်တက်တန်းကုံဆုံးချိန်ထိအာနာရှင်တွေလက်ထက်ပျောက်ဆုံးသွားသူ1900နဲ့ပတ်သက်ပြီးအဖြေထုတ်ပေးဖို့လည်းထပ်မံတောင်းဆိုခဲ့ကြတာဖြစ်ပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်သားနဲ့ဒေါက်ကင်မျိုးသက်တို့ကတင်ပြပေးကြတာပါခင်ဗျာ။ View America အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပိတ်ပွက်ချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စကိုင်းတိုင်းအတွင်းကတိုက်ပွဲသတင်းနဲ့စာကြပါမယ်။စကိုင်းတိုင်းစကိုင်းမျိုးတောင်မျိုးနဲ့တောင်ကြားကျေးရွာတွေကိုနေမြေရှင်းလင်းရေးလှုပ်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်အတော်များများမိရှုခံခဲ့ရပါတယ်။ဒီပေးရင်မြို့မှာဆိုရင်လဲစစ်ရှောင်းတွေဇက်တိုက်ပုန်းခိုနေစေဖြစ်ပြီးအကူအညီတွေလိုအပ်နေကြပါတယ်။စကိုင်းတိုင်းအခြေအနေရန်ကုန်ကလာတဲ့သတင်းပေးပို့ချက်ကိုတော့ကိုဝင်းခန့်မောင်ကတင်ပြပေးမှာပါခင်ဗျာ
။စကိုင်းမြို့နဲ့မြင်းမှုမြို့အဆက်မှာရှိတဲ့တောင်မြို့ကျေးရွာနဲ့တောင်ကြားကျေးရွာတွေကိုမနေ့ကဩဂုတ်လ29ရက်မှာစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်ချိန်ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားတာပါဒေသခံကာကွယ်တပ်ဖွဲ့ဝင်တကူကအခုလိုပြောပါတယ
်တောင်မျိုးရွာကိုစစ်ကြောင်းထိုးလာအဲဟိုတောင်ကြားရွာကိုရောက်မှာတောင်ကြားရွာကလည်းမိစုတယ်အဲ့မှာလည်းကျွန်တော်တို့သခိုင်းခင်ရင်ရင်းနှစ်ရဲ့နောက်တစ်ခါကျတော့အဲ့မှာဒေသခံဘက်ကဖရရဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ပေါင်းပြီးတော့ထိတွေ့မှုဖြစ်တာတပ်ဖွဲ့ကလည်းလေးတော့ပြည်ထောင်မှုရှိတယ်ရွာကတော့တော်တော်များများမိလောင်မိစုခံမိစုခံရတယ်
စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေအတွင်းတောင်မြို့ရွာကနေအိမ်38လုံးမီးလောင်ကျွမ်းသွားပြီးတောင်ကြားရွာကနေအိမ်3ပုံ2ပုံနီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေပြောပါတယ်။တိုက်ပွဲမှာနှစ်ဖက်အကြဆုံးရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကဆိုပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့တဲ့င်းအနေနဲ့ပတ်သက်လို့တီးခြားအတည်ပြုချက်မရသေးသလိုစစ်ကောင်စီဘက်ကတဲ့င်းထုတ်ပြန်တာလည်းမရှိသေးပါဘူး။စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမြန်မာစစ်တပ်ဟာအရသာကျေးရွာတွေကိုမီးရှို့နေတယ်ဆိုတာမဟုတ်တဲ့အကြောင်းညင်းဆိုထားပါတယ်။ဒါပေမဲ့တိုက်ပွဲဖြစ်ပွားရာနေရာတွေမှာကျေးရွာတွေမီးရှို့ခံရတဲ့တဲ့င်းတွေရက်ဆက်နီးပါးထွက်ပေါ်နေတာပါ။ဒီပေးမြို့နယ်ထဲမှာဆိုရင်လဲစစ်ကောင်စီကနေမြေရှင်းလင်းချိန်နေနေမီးလောင်ကျွမ်းခဲ့လို့စစ်ဘေးရှောင်နေရတဲ့စစ်ဘေးရှောင်3000နီးပါးရှိနေပြီးစားဝတ်နေရအခက်အခဲတွေကြုံနေရပါတယ်။စစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့ကအခုလိုပြောပါတယ
်။ဦးမဲအိမ်မဲလူကြီးက900ကျော် 800 ကျော်တရွာဒီရွာတရွာဆိုအဲ့လောက်ရှိအော်ဆောင်းနေရခဲ့ရတယ်။ဒါမှအင်ဂျင်နီယာဆီကဒီအစနိုင်ကပဲဒီလိုဟုတ်တာ။ဒီဒီတော့ပြီးသွားရင်လည်းဒီအရာနဲ့ဆရာလည်းမရှိဘူး။အမ်ဒီရေးသွားငွေတင်တယ်ကောင်းပြီးကုန်ပြီလို့ဟောပြောနေတယ်။ဟောဟောလေးဟောလေးတော့အစီအမံပေးနေတယ်လို့ပြောတယ
်။ဒီပိန်းမြို့နယ်တဲ့ကကြေးရွာတွေကိုစစ်ကောင်စီကဩဂုတ်လဆန်းကလေးကနေမီရှင်းလင်းတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ဩဂုတ်လတတရဘတ်ထဲမှာနေကျေးရွာ၄ရွာကနေ900နီးပါးမီးရှို့ခံခဲ့ရတယ်လို့ဒေတာကန်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ Data for Myanmar အဖွဲ့ရဲ့စစ်တမ်းတွေအရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်ကျော်အတွင်းစကိုင်းတိုင်းတွေကနေ2000ကျော်မီးရှို့ခံခဲ့ရတယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေနေမြေရှင်းလင်းတဲ့စစ်စေရေးအတွင်းမှာမီးရှို့ဖျက်ဆီးတာလို့ဒေတာကန်တွေကပြောဆိုနေပေမဲ့စစ်ကောင်စီဘက်ကလည်း PDF ဒေတာကန်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တခြားလက်နက်ကိုင်အဖွဲ့တွေမီးရှို့ဖျက်ဆီးတာဆိုပြီးပြောဆိုလေးရှိပါတယ်။
ကိုဝင်ခမောင်တင်ပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲကြားပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းတင်ပြကြပါမယ်။ စီရီတင်မှနေတဲ့ကရပြည်နယ်ကဒီမော့ဆိုခောက်ပလော့ကျေးရွာအနီးမှာဒေသခံကီနီတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြမ်းမနေ့ကတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်။ကရပြည်နယ်ရှမ်းပြည်နယ်နဲ့ကရပြည်နယ်နယ်စပ်တွေမှာစစ်တပ်ဘက်ကစီရီလှုပ်ရှားမှုတွေအကြအိုးအင်ဆွန့်ခွာထွက်ပြေးနေကြတဲ့တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေနေအိမ်မပြန်နိုင်ကြသေးသလိုကျမရေးတော့စေဝါကုသဖို့မရှိတဲ့အကြောင်းဒုက္ခတွေကပြောပါတယ်။ကရပြည်နယ်အခြေအနေသတင်းပေးဖို့ချက်ကိုတော့အလိမာကတင်ပြပေးမှာပါခင်ဗျာ
။ဒီမော့ဆိုမြို့နယ်ဘက်မှာမင်းညာကလက်နက်ကြီးပစ်ခတ်တမ်းတွေကြားနေရတဲ့အတွက်လူတွေထိတ်လန့်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်
။လက်နက်ကြီးတောင်လည်းကြားရတယ်၊ဖြစ်နိုင်ချိန်လောက်မှကြားရတယ်၊သုံးချက်လောက်ပဲကြားရတယ်လက်နက်ကြီးကဒါတော့အကျဉ်းပဲကြားရတာတော့ကျမတို့အိမ်ထဲမှာပဲသုံးနေကြ။တိုက်ပွဲရှိလားမရှိလားတော့မသိလက်နက်ကြီးဒါတော့ကြားနေရတာပဲ။
ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့ကမနေ့ကဒီမော့ဆိုခောက်ပလော့ကျေးရွာမှာတိုက်ပွဲငယ်တွေဖြစ်ပွားခဲ့တဲ့အကြောင်း VOA ကိုပြောပါရယ်။တိုက်ပွဲမရှိလဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါရယ်
။အဲ့နာမှာတော့တိုက်ပွဲခဏခဏဖြစ်တယ်ပေါ့နော်။အဲ့ဒီတိုက်ပွဲငယ်လေးတွေကိုဖြစ်တယ်မှတ်တယ်ဒီဒုက္ခလုံးဖတ်ကြောင်းမှာစစ်ဆတာဖြစ်တယ်အဲ့ဒါဒီငါလာတော့ရှိပေါ့။အဲ့မှာလည်းမဖြစ်ရင်တော့ရှိတယ်ဒီကရန်ငယ်ရတဲ့ဆက်တာဖြစ်တယ်ပေါ့။ဒီနေ့ကနေတော့ဒီ problem မှာလည်းဖြစ်တယ်ဒါမှမဟုတ်လို့ဒီ stop ဒီအထက်တော့မပါဘူးနော်တပ်ဖွဲ့ကြီးကြီးတော့မှအရင်ကစံတပ်ဖွဲ့လူမျိုးနဲ့နိုင်တော့နိုင်မတည့်ရလို့အဒီကတော့မသိမရှိတော့ဘူးနော်ကျွန်တော်တို့အဲ့မှာဝင်ပြည်တိုင်းလဲ CTA နဲ့ခဏခဏမြည်လောင်လေဒီခဏခဏအချုပ်ခံတဲ့ကျွန်တော်ဒီအပိုင်းကိုပြန်ပြီးတော့စဉ်းစားလို့ဟိုစဉ်းစားလို့ပေါ့နော
်အခုရောက်ပိုင်းဒီမော့ဆိုမျိုးနဲ့ဖရူဆိုမျိုးနဲ့အဆက်မှာစစ်ကောင်စီကစည်ရေးလှုပ်ရှားမှုတွေပိုများလာပြီးကရင်နီပူပေါင်းတပ်ဖွဲ့တွေနဲ့လည်းဂျိုသားဂျိုသားတိုက်ပွဲဖြစ်လေရှိတယ်လို့ပြောပါတယ်ရှမ်းကယားနယ်စပ်မိုးပြဲမြို့အပြင်ဘက်မှာလည်းမကြာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိနေပြီးစစ်ကောင်စီတပ်တွေကျေးရွာထဲမှာတပ်ဆွဲထားတဲ့အတွက်စစ်ပြေးဒုက္ခသည်တွေနေအိမ်မပြန်ရဲသေးဘူးလို့ဒေသခံရွာသားတဦးကပြောပါတယ်
။လက်နက်ကြီးပစ်ခတ်တာတွေကတော့ဒီမိုးပြဲမြို့အပြင်ဘက်မှာတွေတော့ကြားနေရတာပေါ့နော်တိုက်ပွဲတော့မဖြစ်ဘူးပေါ့။အဲ့တိုက်ပွဲဖြစ်တာအရင်ကပတ်တော့လည်းတိုက်ပွဲဖြစ်တာပေါ့ဒီမိုးပြဲမြို့ထွက်ထွက်တွေတော့တိုက်ပွဲဖြစ်တာပေါ့။ညနေဒီနေ့တော့ဆိုတော့မကြားရသေးဘူးဗျ။နေနေပေါ့နော်။ဒီ water supply နေဖြန်နေတဲ့စီအကောက်စီတွေကမထွက်သေးပါဘူး။အခုချိန်ထိရွာထဲမှာရှိတော့မှာပဲ။ဒီရွာလူတွေတော့လုံးလုံးဝပြန်လို့မရသေးဘူးပေါ့နော်။
လက်နက်ကြီးပစ်ခတ်တာတွေနဲ့တိုက်ပွဲတွေကြောင့်တိတ်ဆောင်နေရတဲ့အချိန်ကလေးတွေဖျားနာနေပေမဲ့ဆေးဝါးမရှိတာကြောင့်တော်ရဲကဆေးဘက်ဝင်တယ်လို့ယူဆတဲ့တစ်ပင်အမြစ်တွေစားပြီးဖြစ်သလိုကုနေရတယ်လို့လည်းဖဲကုံအရှိချမ်းကစစ်ဆောင်တို့ကပြောပါတယ်
။လက်နက်ငယ်ကတိတ်မပြားဘူး။နောက်လက်နက်ကြီးကတော့အများကြီးချရရတယ်။ဒီပေါ်တော့ဖဲကြရတယ်။လက်နက်ကြီးထူတယ်။လန့်လို့လမ်းပြီးသမားတော်နေကတော့လန့်ကပေါ့ပြန်ရဲကြဘူးအတည့်ရရတယ်ပေါ့သူ့ရဲ့ကအဲစဘာပဲပြန်ယူတော့မှစားစရာမရှိဘူးစဘာပြန်ယူမယ်ဆိုရင်တော့ပြန်ပြေးရတယ်တဲ့တကယ်မရှိဘူးဒါနဲ့လည်းကြီးပြလေခုကျေကလေးနာစီချောင်းဆိုးဆိုတာများတယ်တအိမ်ဆိုတအိမ်လုံးဖြည့်တယ်သေဝါမရှိလို့မကူဘူးတော့အမြင့်တွေအစားတဲ့မိစားဆိုရင်ချောင်းဆိုးပြဆိုအဲ့ဒါပဲစားတယ်
ရှမ်းကယားဘက်ကစီရီအစီအနေနဲ့လက်နက်ကြီးပစ်ခတ်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်တစုံတရာထုတ်ပြန်တာမျိုးမရှိသေးသလိုတိုက်ပွဲငယ်တွေကြားထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့လည်းတိကျအတည်ပြုချက်မရသေးပါဘူးစစ်ဘေးဒုက္ခသည်တွေအတွက်ပြည်ရင်းကအလှူရှင်တွေရဲ့အထောက်ပံ့ကိုအဓိကအားကိုရပ်တည်နေရပြီးရေရှည်အတွက်အခက်ခဲရှိတဲ့အကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောဆိုပါတယ်ရှင်
အလိမ်မာတင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအချိန်နဲ့တပြေးညီကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာမကြာခင်မှာတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုတော့ထိုင်းနိုင်ငံတွေကမြန်မာတွေနေတဲ့ကွန်ဒိုဝင်စည်းခံရတဲ့အကြောင်းကိုတင်ပြပါမယ်ထိုင်းနိုင်ငံမဲဆောက်မြို့မဲပရက်ွက်အတွင်းကတုံးတက်အမြင့်ရှိတဲ့ကွန်ဒိုတိုက်ကန်တစ်ခုကိုဩဂုတ်လ29ရက်နေ့ကနယ်မြေအုပ်ချုပ်ရေးအာဏာပိုင်တွေကဝင်ရောက်စီးနှင်တာပါဖုန်းကြီးနဲ့မက်တီလာရင်နေအပါအဝင်အထောက်အထားမရှိတဲ့မြန်မာ40နီးပါးဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်း VOA သတင်းတောက်မှတ်ရေးမှာကသတင်းဖိပို့ထားပါတယ်ခင်ဗျ
။မဲဆောက်မြို့မဲပရက်ွက်အတွင်းကတုံးတက်အမြင့်ရှိတဲ့ကွန်ဒိုတိုက်ခန်းတစ်ခုကိုတဘာဝတရားရိပ်တာစခန်းအဖြစ်ဖွင့်ထားတာပါ။အဲ့ဒီထဲမှာဖုန်းကြီးတွေမက်တီလာရင်နေအပါအဝင်အရက်သားတွေကနေထိုင်ပါတယ်။သူတို့တွေဟာမြန်မာပြည်ကတန်လျင်တဘာဝရိပ်တာနဲ့ဆက်ဆက်ပြီးထိုင်းနိုင်ငံထဲမှာလည်းစခန်းခွဲတွေထားပြီးဖွင့်လှစ်ထားတဲ့အသင်းဖြစ်ပါတယ်။ဩဂုတ်လ29ရက်နေ့ကဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာ
ဖုန်းကြီးတွေမဲတီလာရင်နေအပါဝင်အထောက်ထားမဲ့40လောက်အဖမ်းခံရတဲ့အကြောင်းမျက်မြင်တွေ့လိုက်ရသူတူကဗီအိုအေကိုပြောပါတယ်ဟုတ်ထားဖနာကတော့အဲ့ဖုန်းကြီးဘေးဝတ်ဖာဒီလာဝတ်ဝတ်ပြီးလို့ရှိရင်ဒီလိုတောက်ပြတ်တောက်ဝါဒီကဝန်ဝါလူရရော်ရော်ရော်ရော်တော့တက်ကောက်ကလူရစောက်ချင်းစောက်ချင်းနေခဲ့တာအဲ့ဖုန်းကြီးအိုင်ငါဝတ်သားစစ်လို့တိုင်းနေဖတ်တော်ဝါလက်မမရှိရအဲ့လက်မမရှိတဲ
ตบาวะยัยตาสะคันโกแท้ญะมาเนเซ่เมซ่อมยู่เมป้ายักกั่วมาอฉิกันพ่นเล่ทาบีเมกุอปาวินตะชาเนียรีสะยุงนีจีวารีเดทีตะคาเตียนตวายะอลุคันเล่ชิเดลุเลเดต้ากันตะอูกะเปียวบาเร
အဲ့တော့ရက်ကွက်ဒီမှာရက်ကွက်ဒီမှာလိုက်လူခံတာရက်ကွက်ပေါ့ရက်ကွက်ပေါ့ရက်ကွက်ဒီအားကြီးလိုလိုက်လို့တာမဲဆောင်မှရှိတယ်မြို့နယ်အဲ့ဟိုကြီးရွာတွေပါပါတချို့ရက်ကွက်တွေထဲမှာတော့ကားတွေနဲ့လာရောက်ပြီးအလူခံနာစွမ်းစားတာတရားဟောတာတွေလာလောက်တာရှိတယ်လို့လဲမဲဆောင်မြို့တီကေလေးရက်ကွက်ကမြန်မာတူကလည်းပြောပါတယ်ဒီလိုပြောလို့ရဆိုတော့သူတို့မှဒုက္ခတွေရှိတယ်လို့ဒီပေးရတာပေါ့ဘာမှမ
ထိုင်းကရင်တချို့မှာမြန်မာစစ်ကောင်စီဘက်ကလွှတ်ထားတဲ့လူတွေအဖြစ်တန်ရရှိကြောင်းရေးသားနေပါတယ်ဒီထဲမှာနေထိုင်နေသူတွေဟာစစ်ကောင်စီကိုစန့်ကျင်နေသူတွေရဲ့သတင်းကိုရယူဖို့
ဆူရတခုလို့ထားပြီးလုံဆောင်နေတာဖြစ်တယ်ဆိုပြီးထိုင်းကနာမည်ကြီးသတင်းဌာနတစ်ခုဖြစ်တဲ့မာတီချွန်သတင်းဌာနကလည်းရေးသားထားပါတယ်ဒါကိုတော့ထိုင်းအနာပိုင်နေဘက်ကအတီးပြုတ်ပြောဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းတစုံတရာတုံ့ပြန်တာမျိုးလည်းမရှိပါဘူးတဘာဝတရားရိုက်တာဟာအများအာယုံဆိုင်ခံရတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုတော့မဲဆောက်မြုပ်မှာနေထိုင်သူတို့ကပြောပြပါတယ်သူတို့ဒီဘက်
မဲဆောင်မျိုးကအခုစင်းနှင်းခံရတဲ့တရားစခန်းကိုမြန်မာပြည်ကတဘာဝတရားရိပ်တာဆရာတော်အရှင်ဥတ္တမတာရကိုယ်တိုင်လာရောက်ကြွလာတာတွေရှိတယ်လို့ထိုင်းနိုင်ငံဘန်ကောက်မဟာချိုင်အပြင်အလုတ္တမတွေရှိတဲ့နေရာတွေမှာလည်းတရားပွဲတွေကျင်းပခဲ့ပူပါတယ်အလားတူတရားစခန်းလိုမျိုးလူနာတွေထားတဲ့စည်းရုံးတစ်ခုကိုလည်းမဲဆောင်မျိုးရဲ့တစ်ဖက်ကမြောက်တွေမြို့ပတ်မှာလည်းဖွင့်လှစ်ထားပါဘူး
လူနေရက်ွက်တွေမှာတန်ဃာတွေနေထိုင်တဲ့တရင်သုံးနာမျိုးကိုလည်းခွင့်မပြုထားပါဘူးအခုဆိုရင်ဖမ်းမိတဲ့အထောက်ထားမဲ့ဖုံးတော်ကြီးတွေနဲ့မြန်မာနိုင်ငံသားတွေကိုဥပဒေတိုင်းစစ်ဆေးပြီးအရေးယူသွားမဲ့အကြောင်းထိုင်းရနာပိုင်တွေကပြောဆိုကြပါတယ်ရှင်မအေးအေးမှာတရင်ပြပို့ခဲ့တာပါခင်ဗျာတော်ရှင်တို့အခုနားဆင်နေကြရတာကတော့ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့ညပိုင်းထုတ်လွှင့် တောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်နိုင်ငံနဲ့ပူးတွဲစည်းရေးလက်ကျင့်မယ်လို့မျှော်လင့်ထားတဲ့အမေရိကန်ကမ်းခြေဆောင်တပ်စစ်တမတော်စင်ဖိလစ်ပိုင်နိုင်ငံကိုဒီကနေ့ဆက်ရောက်ပါတယ်။လေးရက်ကြာချစ်ကြည်ရေးခီးစဉ်အတွင်းစည်းရေးလက်ကျင့်မယ့်အစီအစဉ်လေးအကြောင်းရိုက်တာသတင်းကိုတော့ကိုစီသူကပြောပြပေးမှာပါခင်ဗျာ။
ဖိလစ်ပိုင်နိုင်ငံကိုစိုက်လာတဲ့အမေရိကန်ကမ်းခြေဆောင်တင်ပေါ်မှာတပ်ဖွဲ့ဝင်250ပါဝင်ပါတယ်။ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ဝင်150လောက်နဲ့ပူးတွဲစည်းရေးလက်ကျင့်မှာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းမှာစည်းရေးလက်ကျင့်မယ်လို့မျှော်လင့်ရပါတယ်။2019ခုနှစ်နဲ့2020ခုနှစ်တူမှာလည်းအလားတူနှစ်နိုင်ငံစည်းရေးလေ့ကျင့်ခဲ့ပြီးတော့ဒီတစ်ကြိမ်စည်းရေးလေ့ကျင့်မှုကတတိယကြိမ်ဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီကေလော့စ်ကာဆင်ကကမ်းခြေဆောင်တင်ပေါ်စိုက်ကပ်တဲ့အခမ်းအနားမှာခုလိုပြောပါတယ
်။ As allies, strengthening our ability to work together in critical areas such as search and rescue and maritime.
ကစားရေးနဲ့ပင်လယ်ပြင်တရားဥပဒေစိုးမိုးရေးကိစ္စတွေလိုအရေးကြီးတဲ့ကိစ္စရပ်တွေမှာပိုးပြီးတော့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်နိုင်အောင်မဟာမိတ်တွေလက်တွဲလှုပ်ဆောင်ရတဲ့အမျှပို့ပြီးတော့ဆက်သွယ်ဖို့ပွင့်လင်းဖို့နဲ့အင်ဒိုပစိဖိတ်ဒေသလုံခြုံဖို့စတဲ့ဘုံတူညီတဲ့ရည်မှန်းချက်တွေကိုလည်းကျမတို့အကောင့်ထဲပေါ်သွားမှာပ
ါအဓိကစည်းလေ့ကျင့်မှုတွေဟာတဘာဝဘေးရန်တွေအကျရောက်တဲ့အချိန်ဘယ်လိုပူးပေါင်းတုံ့ပြန်မလဲဆိုတာနဲ့ပင်လယ်ပြင်မှာတရားဥပဒေစိုးမိုးရေးကိစ္စတွေကိုအဓိကထားမှာဖြစ်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံကမ်းခြေဆောင်တပ်ဖွဲ့အကြီးအကဲရေသက်ဗိုလ်ချုပ်ချာလီစ်ဖရန့်ကခုလိုပြောပါတယ
် We will have this exercise to focus on the search and rescue and the skills that we are trying to develop here.
ရှာဖွေကယ်ဆယ်ရေးကိစ္စတွေမှာစွမ်းရည်မြင့်တင်နိုင်ဖို့ဒီနေရာမှာအဓိကထားလေ့ကျင့်သွားပါမယ်။တခုကသဘောဝဘေးအန္တရာယ်ချရောက်တဲ့အခါတွေမှာကမ်းခြေဆောင်တပ်ဖွဲ့တွေအနေနဲ့အချိန်မီတုံ့ပြန်နိုင်ဖို့ပါ။ဒုတိယကဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့တွေမျိုးပဲအခုအညီလိုအပ်လာတဲ့အခါမျိုးတွေမှာအမေရိကန်ကမ်းခြေဆောင်တပ်ဖွဲ့တွေလိုတခြားအဖွဲ့တွေနဲ့ပူးပေါင်းနိုင်စွမ်းကိုတွန်းမြင့်ဖို့ပါ။
တောင်တရုတ်ပင်လယ်အတွင်းရေပိုင်နဲ့ငင်းပွားမှုတွေနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်ဖို့အမေရိကန်အစိုးရအရာရှိတွေမကြာခဏပြောဆိုနေပြီးဒေသတွင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေလည်းတိုးမြင့်လှုပ်ဆောင်နေပါတယ်။သဘာဝဘေးရန်တွေရဲ့ကယ်ဆယ်ရေးအဓိကထားတဲ့ပူးတွဲစီလေ့ကျင့်မှုဟာထိုင်ဝမ်အရေးကိုအခြေခံပြီးတရုတ်နဲ့ဆက်ဆံရေးတင်းမာနေချိန်မှာရောက်လာတာလည်းဖြစ်ကြောင်းပါခင်ဗျာ
။ဖိလစ်ပိုင်စစ်တင်ဘောတိကမှာခင်ဗျာအမေရိကန်စစ်တင်ဘောဖိလစ်ပိုင်ကိုရောက်နေတဲ့အကြောင်းကိုကိုစီသူတင်ပြပေးခဲ့တာပါ။ဖီအမေရိကန်တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ကုဆက်ပြီးတော့စစ်ပွဲတံတွေခံရတဲ့ယူကရိန်းနိုင်ငံကသတင်းဆောင်မတပုတ်ကိုတင်ပြပေးကြပါမယ်။ရုရှားထိုးစစ်ဆင်ကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံ KF မြို့ကမုံဆိုင်တစ်ခုမှာအပတ်စဉ်ထောင်နဲ့ချီတဲ့ပေါင်ပေါင်တွေဖုတ်ပြီးလိုအပ်နေတဲ့သူတွေကိုပေးဝင်နေတဲ့အကြောင်းအန်နာကော်တူရှန်ကိုပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးကတင်ပြပေးပါပါခင်ဗျာ
။ယူကရိန်းကိုရုရှားကျူးကျော်စစ်ဆားခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းကစလို့ဒီမုံဆိုင်မှာပေါင်ပေါင်တွေကိုဖုတ်ပြီးလူရဲသူတွေကိုဝေပေးနေကြတာအခုဆိုရင်တော့ပေါင်မုတ်အလုံးပေါင်း3,000လောက်ပေးဝေခဲ့ပြီပါဗ
ျမာခါရက်ချာနစ်နဲ့ဒွန်ဂျက်စ်ဒေသတွေကိုကျွန်တော်တို့ရောက်ပြီးပါပြီလူနေတဲ့သူတိုင်းပေါင်မုတ်တွေရဖို့ဒီတဲ့နေရာပို့တိုးပြီးဝေနိုင်မလို့လဲလုပ်နေပါတယ်စာလောင်နေတဲ့သူတွေဘိုက်ပြေဖို့အပြင်အကူအညီပေးနေတာကိုပြချင်ပါတယ်ဒီပေါင်မုတ်တွေရတဲ့သူတွေအနေနဲ့သူတို့ကယူဆိုင်ပေးနေတဲ့သူတွေရှိတယ်ဆိုတာသိစေချင်တာပါ
2019ခုနှစ်မှာစဖွင့်ခဲ့တဲ့ဒီမုံဆိုင်ကစစ်ပိုင်းဆိုင်ရာအားနည်းချက်ရှိသူတွေကိုငှားရမ်းတဲ့တည်ထောင် project တစ်ခုအဖြစ်နဲ့စတင်ခဲ့တာပါဒီဆိုင်မှာလှုပ်လှုပ်ရတာမိသားစုတွေလိုရင်းနှီးဖော်ရွေးတဲ့ခံစားမှုကိုရစေတယ်လို့မုံဆိုင်ဝန်ထမ်းတူကပြောပါတယ်ဒီမှာလှုပ်လှုပ်တာနှစ်နှစ်ရှိပါပြီ2020 March လတည်းကစလုပ်တာပါလုပ်ငန်းကြောင်းတည်ချတည်ရင်တော့မခက်ပါဘူးစီရနာဝန်ထမ်းကူညီလုပ်ကိုင်ပေးနေသူအမေရိကန်လူမျိုး Patrick Longfi ကအရင်ကစစ်မှုထမ်းခဲ့ပြီးတော့2019ခုနှစ်မှာယူကရိန်းအမျိုးသမီးနဲ့လက်ချက်ပြီးယူကရိန်းနိုင်ငံမှာပဲနေထိုင်နေတာပါ။သူကပေါင်မုတ်တစ်ခါမှမဖုတ်ဖူးခဲ့ပေမဲ့လို့ဝင်ကူညီဖို့အတွက်ဆုံးဖြတ်ခဲ့ပါတယ
်။အရင်ကတော့အမေရိကန်စစ်မှုထမ်းပါ NDA ရှိသလိုခက်ခဲတဲ့အလုပ်ပါ။အခုတော့နိုင်ငံအတွက်တတ်နိုင်တဲ့ဘက်ကကူညီပေးကြင်တာကြောင့်အခုဒီဆိုင်မှာဝင်ကူနေတာပါ။
ရုရှားထိုးစစ်ဒဏ်အစိုးဆုံးခံရတဲ့ဒေသတွေမှာသူတို့ရဲ့ပေါင်မုံတွေကိုဝေပေးပါတယ်ဒီမှာဆိုင်တွေကလည်းမရှိပါဘူးမြို့ထဲသွားပြီးတော့ပေါင်မုံဝေဖို့ကလည်းအရန်ကိုဈေးကြီးပါတယ်ဒီမုံဆိုင်ပိုင်ရှင်ဗလာဒီစလက်ဖ်မာလက်စချန်ကိုကိုယ်တိုင်လည်းပရိုက်တာစေနာဝန်ထမ်းတွေနဲ့အတူလိုက်ပါပြီးပေါင်မုံတွေကိုဝေပေးပါတယ
်ဒီရောပေါင်မုတ်အလုံး600ယူလာပါတယ်တဝက်ဝေပေးခဲ့ပါပြီမနေ့ကမှဒေသခံစေနာဝန်ထမ်းတွေကကျန်တာကိုဆက်ဝေပေးပါလိမ့်မယ်ပြီးရင်တော့နောက်တစ်ပတ်ကျွန်တော်တို့ထွက်လာနိုင်တဲ့အချိန်ထိသူတို့စောင့်ကြရမှာပေါ့
ယူကရိန်းပြည်သူတွေနဲ့ပြည်ပနိုင်ငံတွေကအထောက်အပံ့နဲ့ပေါင်မုတ်တွေကိုအခကျင်းငွေမယူဘဲအလကားဝေပေးနေတာပါတချို့ကငွေကြေးထောက်ပံ့ကူညီကြတယ်လို့တချို့ကတော့ဂျုံနဲ့တခြားမုတ်ဖုတ်တဲ့ပစ္စည်းတွေကိုပေးပါတယ်တစ်လကိုဒေါ်လာ13,000အကုန်ကျခံပြီးတော့ခက်ခဲနေသူ12,000အထက်ပေါင်မုံတွေကိုဝေပေးနေတာဖြစ်ပါရဲ့ရှင
်စစ်ပွဲတံတွေခံရတဲ့ယူကရိန်းနိုင်ငံ KF မြို့ကပေါင်မုံဆိုင်လေးကျောင်းကိုမခင်ဖြူထွေးကတင်ပြပေးခဲ့တာပါခင်ဗျဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင
်ဗျ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ် 24 နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာပ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်တော်ရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာညပိုင်း9နိုင်ကနေ10နိုင်ထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်တွေကို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းအတန်လွင့်နေတဲ့အချိန်မှာတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်။အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်ဒီမှာတော့လူမှုကွန်ရက်ပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုလေးတွေအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာ ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမတ်စုနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းလေးတွေကိုပထမဆုံးပြောပြချင်ပါတယ်။တရုတ်နိုင်ငံမှာလေတပ်ဆွမ်းအားနဲ့စီးရေးဆွမ်းရည်ပြသတဲ့အနေနဲ့အနောက်နိုင်ငံအနောက်မြောက်ပိုင်းမှာစီရီစစ်လေရင်ပြပွဲတွေကျင်းပခဲ့ပါတယ်။အိန္ဒိယမှာစီကန့်နဲ့မညီတဲ့မိုးမျော်တိုက်ကြီးနှလုံးဆက်ဆက်ကန့်နဲ့အပြီးဖြိုချလိုက်ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတို့လေးတွေကိုတော့မအေးတနာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဒီမှာဩဇာကြီးတဲ့ရှေးရိုက်ဘာသာရေးခေါင်းဆောင်မုတ်တာရာအယ်ဆာရာကိုထောက်ခံတဲ့သူတွေဖြစ်ပါတယ်။သူတို့ကအောက်ဂုလ29ရက်နေ့က Green Zone အစိမ်းအောင်တဲ့မြေတွေက Republican နန်းတော်ကိုဝင်စီးပြီးတော့ရေးကူးနေခဲ့ကြတာပါ။အီရန်နိုင်ငံမှာ2021အောက်တိုဘာရွေးကောက်ပွဲပြီးခဲ့တဲ့ကနှစ်ဖက်ကြေလည်မှုမရဖြစ်နေတဲ့နိုင်ငံရေးအခြေတဲကြောင့်အစိုးရတရက်မဖွဲ့နိုင်ပေမယ့်အခုအခါအီရန်အမျိုးသားရေးဝါဒီတွေနဲ့အီရန်ကိုထောက်ခံသူတွေကြားနှစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပြန်ပါတယ်။နိုင်ငံရေးရှစ်တွန်းနောက်ဆုံးမရဖြစ်နေတဲ့ပုံမှာမစ္စတာဆာရာနိုင်ငံရေးကနှုတ်ထွက်မယ်လို့ဆုံးဖြတ်လိုက်လို့သူ့ကိုထောက်ခံတဲ့သူတွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့အတိုက်ခံတွေကြားမှာအောက်တိုဘာ29ရက်နေ့ကစပြီးတော့ဒီလိုတိုက်ခိုက်မှုတွေဖြစ်တာပါတနင်္လာနေ့ပထမနေ့မှာလည်းတေဆုံးသူ20နီးပါးရှိသွားခဲ့ပါတယ်ဒုတိယနေ့ရောအောက်တိုဘာ30ရက်နေ့မှာတော့မစ္စတာဆာရာဘက်ကသူတွေ RPG တွေပါအုံပြတိုက်ခိုက်ခဲ့တာပါအစိုးရရုံးတွေတန်တမန်အဆောက်အုံတွေရှိတဲ့ Green Zone အစိမ်းရောင်နေမျိုးကိုဒုံးကျည်တွေနဲ့ပစ်တယ်လို့စစ်တပ်ကပြောပါတယ်တရုတ်နိုင်ငံမှာတော့တရုတ်လေတပ်ရဲ့လေတဲလေရင်အုပ်စုလိုက်အကွက်ဖော်မောင်းပြတာကိုဩဂုတ26ရက်နေ့ကကြေရှုခဲ့တဲ့ပြည်ထောင်စုတွေအထူးသဘောကျခဲ့ပါတယ်တရုတ်နိုင်ငံအရှေ့မြောက်ပိုင်းဂျီလင်ပြည်နယ်မှာဩဂုတ26ရက်နေ့ကနေ30ရက်နေ့ထိကျင်းပတဲ့ PLA တပ်မတော်လေကြောင်းစွန့်ရီပြောင်းဝဲမှာတရုတ်နိုင်ငံရဲ့လေကြောင်းနည်းပညာပိုင်ဆိုင်မှုတွေကိုတွေ့ခဲ့ရတာပါခင်မီအစင်းမြင့်လေရင်တွေကိုပြသခဲ့တယ်လို့တရုတ်လေသူရဲတွေရဲ့ကျွမ်းကျင်ပိုင်နိုင်မှုကိုလည်းပြသသွားပါတယ်ခြောက်ချုံးလေရင်ပြပွဲမှာအကြီးဆုံးကုန်တင်လေရင် Y20 တိုက်လေရင် J20 စီးတဲ့လေရင် Yanyu20 တို့ကို CCTV တရုတ်ရုပ်သံမှာပြသခဲ့ပါတယ်တရုတ်လေတဲ့လေသူရဲတွေက CJ6 လေရင်တွေနဲ့စိန်နှုန်းတံအုပ်ဖွဲ့ပြန်တဲ့အကွက်ဖော်ပြခဲ့တယ်လို့JLA လေကျင်ရေးတိုက်လေရင်80ဂျေထန်ဂျက်လေရင်60တို့ရဲ့ပြန်တမ်းမှုတွေကိုလည်းတွေ့ခဲ့ရပါတယ်။ဒီလေရင်ပြပွဲကတရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA လေတပ်ရဲ့လေကြောင်းဆွမ်းအင်ကိုပြသရင်လည်းစဲနစ်တာကာလာတွေမှာသူတို့ရဲ့လေတပ်စင်အားဘလောက်တိုးတက်လာတယ်ဆိုတာလည်းတွေ့နိုင်တယ်လို့ AP Writer သတင်းဌာနတွေကတစင်ဖော်ပြတဲ့ CCTV သတင်းမှာပြောထားပါတယ်။ထိုင်းနိုင်ငံမှာဩဂုတ်လ23ရက်နေ့ကတော့ဝန်ကြီးချုပ်ပရာယုတ်ကိုဆန့်ကျင်သူတွေစုဝေးပြီးတော့ကျင်းစာတိုက်ခဲ့ကြတာပါ။အထူးခြားဆိုရင်တော့ဝန်ကြီးချုပ်ကိုဆန့်ကျင်သူတွေပုံစံဆန်းဆန်းပြပြဒီလိုဆန္ဒပြခဲ့တာမှာဝန်ကြီးချုပ်တပ်ပုံကိုမီးရှို့ပြီးတော့ကျင်းစာတိုက်ခဲ့တာဖြစ်ပါလေ။ဖျောင်းနိုင်တွေထွန်းပြီးတော့ကာရာစားရုံအမွေးတိုင်းလိုရောထည့်ထားတဲ့ခွက်ထဲကိုဝန်ကြီးချုပ်ပရာယုတ်ရဲ့တပ်ပုံကိုမီးရှို့ချတာတွေလုပ်ခဲ့ပါရင်နိုင်ငံကိုစစ်အာဏာသိမ်းဝန်ကြီးချုပ်ရာထူးယူပြီးတော့အုပ်ချုပ်လာတာတက်တန်း၈နှစ်တာဝန်ထမ်းပြီးတာကြောင့်ရာထူးကလည်းနှုတ်ထွက်ပေးဖို့တောင်းဆိုကြတာဖြစ်ပြီးတော့တက်တန်းပြည့်မပြည့်ဆိုတော့အငင်းပွားပွဲဖြစ်နေပါတယ်။သူ့ကိုထောက်ခံသူတွေကလည်းတက်တန်းမပြည့်သေးဘူးလို့ပြောနေတာကြောင့်အတိုက်ခံတွေကဒီလိုတက်တန်းပြည့်မပြည့်သူဘလောက်ဆက်အုပ်ချုပ်နိုင်အောင်မလဲဆုံးဖြတ်ဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲအဲ့လိုဆန္ဒပြပြီးတော့နောက်တစ်ရက်မှာတော့မစ္စတာပရာယုတ်ကိုရာထူးကခေတ္တဆိုင်ငံ့ခဲ့ပြီးတော့ဒီကိစ္စကိုတုံ့ပြန်မှုအချိန်နှစ်ပတ်ပေးထားပါတယ်။စစ်ဘိုလ်ချုပ်ကြီးတူဖြစ်တဲ့ပရာယုတ်ချန်ဝချာဟာမေလ2014ခုနှစ်မှာဆီအာနာတင်းခဲ့ပြီးတော့ယာယီဖွဲ့စည်းပုံဆွဲပြီးအဟုလာမှာတော့သူဝင်ကြီးချုပ်ဖြစ်တာမို့အခုဆိုရင်၈နှစ်ပြည့်သွားပါပြီစစ်တမ်းတွေအရာလဲသူ့ကိုတိုင်းပြည်မှာလူကြိုက်နေနေပါတယ် ဒီပြည်သစ်ပါကစ္စတန်နိုင်ငံကခိုင်ဘာပတ်တွန်ခွာပြည်နယ်မှာရေလုံးတွေလည်းပိတ်မိနေတဲ့ကောင်းလေးတယောက်ကိုရဟယင်နဲ့ကယ်ယူခဲ့တဲ့မြင်ကွင်းဖြစ်ပါလိမ့်ရှင်။ရဟယင်မောင်းသူကရဟယင်ကိုအနှိမ့်ကန်ဆင်ပြီးတော့အထက်ကကယ်ဆယ်ရေးသမားတွေကကလေးကိုဆွဲခေါ်ယူခဲ့ပါတယ်။ဒီလိုသာအချိန်မီမကယ်ယူနိုင်ရင်ဒီကလေးအသက်ဆုံးရမယ်ခင်ရှိတာပါ။တချို့တွေကလည်းလေဘင်းအထိမြုပ်အောင်တက်တဲ့ရေချောင်းမှာနိုင်သမျှတဲပြီးတော့ဘေးလွရာကိုရောက်ဖို့သွားကြရပါတယ်။ရွာတရွာမှာအိမ်ခေါင်မိုးပေါ်တက်နေတဲ့ရွာသား85ဦးကိုရေတဲ့ရဟယင်နဲ့ကယ်ဆယ်ခဲ့ပါတယ်။အခုလိုမျိုးရေရွေးကြပိတ်မိနေတဲ့သူတွေကိုရဟယင်နေနဲ့ပါကယ်ဆယ်ပေမဲ့ထိခိုက်မှုအတိုင်းအတာကြီးမားလုံးလုံးသူတို့လိုမျိုးကံမကောင်းတဲ့သူတွေကတော့အသက်အန္တရာယ်နဲ့ကြုံရတာ။တနင်္ဂနွေလုံးရေဘေးတင်တဲ့ကြမှာအခုဆိုရင်တော့သေဆုံးသူပေါင်း1000ကျော်ပါပြီ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကလေးကရေဘေးနဲ့အဆိုးရွားဆုံးကြုံတွေ့ခဲ့ရတဲ့ပါကစ္စတန်နိုင်ငံမှာနိုင်ငံတကာကဝိုင်းဝန်းကူညီဖို့ဝန်ကြီးချုပ်ကမေတ္တာရက်ခံထားပြီးနိုင်ငံတွင်းကယ်ဆယ်ရေးကိုလည်းအားသုံးလုပ်နေပါတယ်။ပါကစ္စတန်နိုင်ငံတမိုင်းမှာအဆိုးဆုံးမုတ်တုံမိုးနဲ့ရေလွှမ်းမှုမှုကြောင့်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာလူပေါင်းတန်း30ရေဘေးတင့်နေခဲ့ရပါတယ်။အမေရိကန်ပြည်အစု Texas ပြည်နယ်ဒိုင်နိုဆော Taiwan အမျိုးသားဥယျာဉ်ထဲမှာတော့လွန်ခဲ့တဲ့နှစ်ပေါင်း113တန်းကဒိုင်နိုဆော ခြေရာတွေပေါ်လာပါတယ်။ရီယာဒီမိုးခေါင်တို့ကဘာတလွားနေရာစုံမှာရှေးဟောင်းပစ္စည်းတွေပေါ်လာတာတွေ့နေရတာမှာအမေရိကန်ပြည်အစု Texas ပြည်နယ်မှာဒီနှစ်ပေါ်လာတဲ့ပစ္စည်းကတက်တန်းအရင်ဆုံးဒီဒိုင်နိုဆောခြေရာတွေပဲဖြစ်ပါတယ်။မြေကြီးရဲ့မြေကျမ်းမြင်မှာအနေကြတဲ့ရွှွန်တွေထုံးကြောက်အနေတွေနဲ့ဖုံးနေတဲ့ခြေရာကြီးတွေမြေကြီးခံပြီးပေါ်လာတာဖြစ်ပါတယ်။ဒီခြေရာတွေကမြောက်အမေရိကမှာတွေ့တဲ့ဒိုင်နိုဆောတစ်ခေါင်နဲ့အရှိဆုံးခြေရာလမ်းကြောင်းနဲ့ဖြစ်နိုင်တယ်လို့ဥယျာဉ်တာဝန်ရှိသူတွေကပြောပါတယ်။ဒီဥယျာဉ်မှာရာသီဥတုအခြေအနေပေါ်လာပြီးတော့ဒီလိုခြေရာတွေကပေါ်လာလိုက်ပြန်ပြောက်သွားလိုက်ရှိတတ်ပါတယ်။ဒီဒိုင်နိုဆောဂျိုင်ဝမ်ဒေတာကလည်းနာမည်တွေကအတိုင်းဒိုင်နိုဆောခြေရာတွေအများအပြားတွေ့ရတဲ့ဒေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာမိုးမျောတိုက်ကြီးနှစ်ခုဖြိုချပစ်လိုက်တော့ဖုံးလုံးကြီးတွေတက်လာခဲ့ပါတယ်။တိုက်တာအိုးအိမ်ဘေးကင်းလုံခြုံရေးစီးမြင်တော်တော်များများကိုချိုးဖောက်ထားလို့ဩဂုတ်လ28ရက်နေ့ကတရားရုံးအမိန့်နဲ့ဖြိုချရတာပါတကယ်ဆိုအိန္ဒိယမှာအဆောက်အုံဆောက်လို့ရင်ဘေးရနယ်ကင်းရှင်ရေးစီးမြင်တွေကိုအပြည့်အဝမလိုက်နာတာမထူးဆန်းပေမဲ့လေစီးကန်းဖောက်လို့အခုလိုမျိုးဆောက်ပြီးတိုက်တာအကြီးကြီးတွေဖြိုချခိုင်းတာတိတ်ပြီးတော့မရှိပါဘူးအခုတော့ပေ300ကျော်မြင်းနဲ့မိုးမျောအဆောက်အုံကြီးတွေကိုဖြိုချပစ်လိုက်တာပါဒီပေ300ကျော်မြင်းနဲ့မိုးမျောအဆောက်အုံကြီးတွေကမိဘေးလုံခြုံရေးစည်းကမ်းတွေကိုလည်းချိုးဖောက်ထားပါတယ်။စူပါတက်တမွာမျောစင်တွေကမြို့တွေလိမ်မြို့တော်အဆက်နွိုင်တာမြို့မှာတည်ရှိတာဖြစ်ပြီးတော့သူတို့နှလုံးကိုဖြိုချဖို့ဖောက်ခွဲပစ္စည်း 3,900 ကီလိုဂရမ်သုံးခဲ့ရပါတယ်။အမြင့်ပေ338ပေရှိပြီးတော့တိုက်ခန်းလွတ်ပေါင်း150ပါဝင်တဲ့တိုက်မြင့်ကြီးတွေဖြိုချခြင်းက10စက္ကန့်ပဲကြာလိုက်ပါတယ်။ဒီတိုက်တွေဖြိုချတာကလည်းအပြိုအပြက်တန်ချိန် 8,000 ထွက်ပြီးတော့အများစုကတော့အဲ့နေရာမှာမြေပြန်ဖို့ဖို့သုံးပါဖြစ်တယ်လို့ကျန်တာတွေကိုတခြားနေရာတွေမှာပြန်ပြီးတော့အသုံးပြုဖို့ရှိပါတယ
်။ငါးတန်းနာကြောတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာ ISCB မြန်မာရဲ့မြင်ကွင်းကျင်းမှတ်စုအစီအစဉ်ကိုတင်ပြပေးတော့ပါမယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုတင်ပြပေးပါမယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါနေအိမ်ကနေတင်ဆက်ခဲ့တဲ့ထိတ်တန့်လျော့ဝက်ဆိုင်ဆရာနေကိုဂျာဂန်တရားသူကြီးတူကစစ်စစ်ကြီးစုပြီးတဲ့နောက်အဲ့ဒီကိစ္စနဲ့ပတ်သက်လို့အခုသတင်းပတ်နောက်ပိုင်းမှာကြားနာဆစ်ဆေးဖို့ပြည်ထောင်စုတရားသူကြီးတူကရက်သတ်မှတ်ထားပါတယ်။ထရမ့်ကတော့အရင်သမ္မတတွေတစ်ခါမှအသုံးပြုစရာမလိုတဲ့သမ္မတဟောင်းရဲ့အထူးအခွင့်အရေးကိုအသုံးပြုပြီးတုံ့ပြန်မယ်ဆိုတာမျိုးပြောဆိုထားတာကြောင့်ရှုပ်ထွေးမှုတွေတော့ရှိလာနိုင်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအခုအခါစုံစမ်းဆစ်ဆေးနေစေဖြစ်တာကြောင့်အမေရိကန်တရားရေးဌာနကတစုံတရာပြောကြားတာမျိုးမရှိသေးပါဘူး။ VOA သတင်းတောက် Arash Arabasari သတင်းပေးပို့ထားတာကိုကိုအောင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။
အမရဟောင်းဒေါ်နယ်ထရမ့်ရဲ့ဖလော်ရီဒါမှာရှိတဲ့မာရီလာဂိုဆိုင်ကို FBI ကဝင်ရောက်ရှာဖွေခဲ့တာနဲ့ပတ်သက်လို့တရားရေးအရာအပြန်အလှန်ခုခံပြောဆိုတာတွေခုအခါသတင်းပတ်နဲ့ချီကြားလာပါပြီ။ထရမ့်လက်ထက်မှာရှိတဲ့ထိတ်တန့်လျော့ရဲ့စာရွက်စာရွက်တွေကိုပြန်အပ်ဖို့သက်ဆိုင်ရာကဒီနှစ်အစောပိုင်းကတည်းကပြောထားတာပါ။ဒီစာရွက်စာရွက်တွေဟာဘသူလက်ဝဲမှာမှမရှိသင့်ပဲသမရနဲ့သက်ဆိုင်တဲ့မှတ်တမ်းမှတ်ရာတင်ဆဲတဲ့ဌာနမှသာစနစ်တကျတင်ဆဲတင်ကြောင်းအမေရိကန်အချက်လက်ထင်းသိမ်းရေးဌာနကပြောဆိုထားတာပါ။ရှာဖွေစစ်ဆေးတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI အရာရှိတွေကထိတ်တန့်လျှို့ဝှက်စာရဲစာရန်စက်တစုံကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီထဲမှာလျှို့ဝှက်ထားမဲ့သတင်းအရင်းအမြစ်အမည်တွေလည်းပါဝင်ပါတယ်။ Trump နဲ့သူ့ရဲ့ဥပဒေအကြံပေးတွေကတော့တရားရေးဌာနရဲ့ရှာဖွေ run နဲ့ပတ်သက်လို့လူများသိရှိအောင်ထုတ်ပြန်မလားမထုတ်ပြန်ဘူးလားဆိုတာကိုမဆုံးဖြတ်ရသေးဘူးဆိုပြီးတော့မကြာခင်ကထုတ်ပြန်တဲ့စီစီစစ်စစ်တီးဖြတ်ထားတဲ့အချက်လက်တွေအရသိရပါတယ်။သူတို့က2020မှာ Trump အခန့်ခဲတဲ့ပြည်ထောင်စုတရားသူကြီးတူကိုလွတ်လပ်တဲ့ဂျာဂန်စစ်စစ်ပေးနိုင်တဲ့အထူးပုဂ္ဂိုလ်တူအဖြစ်ထားရှိပေးဖို့တောင်းဆိုထားပါတယ်။အဲ့ဒီဂျာဂန်စစ်စစ်ပေးမဲ့သူကအခုသိမ်းဆည်းထားတဲ့အချက်လက်တွေကိုကြည့်ရှုသုံးသပ်ပြီးနောက်သမ္မတ Trump အနေနဲ့သမ္မတရဲ့အထူးအခွင့်အရေးကင်းလွတ်ခွင့်ကိုအသုံးချလို့ရနိုင်မရနိုင်ဆိုတာကိုဆုံးဖြတ်ပေးစေလိုတာပါ။တရားသူကြီး Island Cannon ကတော့အထူးစုံစမ်းစစ်ဆေးသူထားပေးမယ်ဆိုတာမျိုးအရေးအမွတ်ပြောထားပါတယ်။
Good thing they're going to have a special.
Chair Lady Wu sees this is same at two Siman Yemu Kantara got a common a case of. Tamara ma ku thain si twa de sa wet sa ran ni yo tet tet chan ni la ri yo lwet wet tha nai ne pwin yee chi ba de. Dai me sa wet sa ran mya bya chan at ji bi lo chin lo na le tha ba de. Tu ni ne a long mu le chan at nan tin ma. Da ne patat bi lo le tu khong khong ti le me the ma le.
Trump ga raw tu aim mi raw ma shi ni ga de ga di sa wet sa ran ni ye the kye lwet wet sin tan go short cha pe phet khe de lo so ba de.သမ္မတဂျိုးဘိုက်ဒန်ကဒါကိုလက်မခံပေးချခဲ့ပါတယ
်
ကျွန်တော်အနေနဲ့ကဘာပေါ်ကဘယ်အရာကိုပဲဖြစ်ဖြစ်လျှို့ဝှက်စင်တန်းကိုရှော့ချဖယ်ရှားခဲ့တယ်ဆိုတာသိစေချင်ပါတယ်ကိုကသမ္မတမဟုတ်လို့အဲ့လိုလို့လို့ရရတယ်လားမယုံနိုင်စရာပါပဲ
အခုစုံစမ်းစစ်ဆေးနေရာတွေနဲ့ပတ်သက်ပြီးတော့လဲသူတိတော်မသိခြင်းကြောင့်ပြောပြီးတော့တရားရေးဌာနဘက်ကသာလွှဲအပ်ထားတာပ
ါ There's something a little bit absurd when it appears
သမ္မတဟောင်းတယောက်ကထိတ်တန့်လျှို့ဝှက်ဆာရက်စာတန်းနေသူ့အိမ်ကိုယူသွားတယ်ဆိုတဲ့ကိစ္စဟာအမတန်အဓိပ္ပာယ်မရှိတဲ့လောက်ရပါနားကိုမလဲနိုင်ပါဘူးသမရထွန်းနဲ့ပတ်သက်လာရင်နားမလဲနိုင်တဲ့ကိစ္စရပ်တွေအများကြီးပါ
ဒုသမရဟောင်းမိုက်ဖန့်စ်အနေနဲ့ဝါရှင်တန်ကနေထွက်ခွာတော့ကထိတ်တန့်လျှို့ဝှက်စာရွက်စာရင်းတွေယူသွားတာမျိုးရှိလားဆိုပြီးတော့မင်းမင်းရမှာသူကမရှိဘူးလို့ဖြေပါတယ
် No not to my knowledge
ဖရမီသားစုရဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့အခွန်ကပေးဖို့ရှောင်တိန်ခဲ့တာကြောင့်အပြစ်ရှိကြောင်းထွက်ဆိုထားတဲ့အချိန်မှာပဲအခုလိုကိစ္စတွေထပ်မံပေါ်ပေါက်လာတာပါအထူးကြာခံစစ်စစ်ပေးမဲ့သူတူထားရှိဖို့ကိစ္စနဲ့ပတ်သက်ပြီးလာမယ့်ကြာသပတေးနေ့မှာစာနာဖို့တရားသူကြီးကန်နွန်ကရက်သတ်မှတ်ထားပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်ခါအင်္ဂါနေ့ညပိုင်းအစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပေးဖို့ရှိပါတယ်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ ISP မြန်မာရဲ့မြင်ကွင်းကျယ်မစုအစီအစဉ်ကိုတင်ပြပေးပါမယ်တရုတ်မြန်မာဆက်ဆံရေးဖြစ်စဉ်ဖြစ်ရများစွာထဲမှာ2022ခုနှစ်ဩဂုတ်လအတွင်းအာယုံဆိုင်ဆရာဖြစ်စီတဲ့ဖြစ်ရ5ခုရှိပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မစုမှာဒီအကြောင်းအချင်းအရာတွေကဘာကြောင့်အလေးပေးအာယုံဆိုင်ဆရာဖြစ်တယ်ဆိုတာကိုတင်ပြပေးထားပါတယ်ခင်ဗျာ
တရုတ်မြန်မာဆက်ဆံရေးဖြစ်စဉ်ဖြစ်ရပ်များစွာထဲမှာ2022ခုနှစ်ဩဂုတ်လအတွင်းအာယုံဆိုင်ဆရာဖြစ်စီတဲ့ဖြစ်ရပ်5ခုကို ISP မြန်မာကအခုတစ်ပတ်မှာဖော်ပြသွားပါမယ်။တရုတ်မြန်မာကုန်သွယ်ရေးလမ်းကြောင်းကနေကုန်သွယ်မှုတန်ဖိုးရန်တန်း200ကျော်အထိရှိလာပါတယ်။ယူနန်ရန်ကုန်အိန္ဒိယသမုဒ္ဒရာပင်လယ်ရေကြောင်းကားလမ်းယထာလမ်းပူးတွဲကုန်သွယ်ရေးလမ်းကြောင်းတစ်ခုတည်းကနေကုန်သွယ်မှုတန်ဖိုးရန်တန်း200အမေရိကန်ဒေါ်လာတန်30နီးပါးရှိခဲ့တာဖြစ်ပါတယ်။ဒီလိုရခဲ့တာကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံကကြေညာခဲ့တာဖြစ်ပြီးစမ်းသပ်လည်ပတ်ခဲ့တဲ့တနစ်တာအတွင်းရခဲ့တဲ့ပမာဏကိုတွက်ချက်ဖော်ပြခဲ့တာပါတနစ်တာကာလအတွင်းကုန်စည်ပို့ဆောင်တာ14ကြိမ်ရှိခဲ့ပြီးတန်ငွေ1000ကျော်ခဲ့ပါတယ်ဒီကုန်သွယ်ရေးလမ်းကြောင်းဟာတရုတ်ရဲ့အနောက်တောင်ဒေသနဲ့အိန္ဒိယသမုဒ္ဒရာကိုတိုက်ရိုက်ချိတ်ဆက်ပေးထားတဲ့မဟာဗျူဟာကျနယ်စပ်ဖြတ်ကျော်လမ်းကြောင်းတစ်ခုဖြစ်ပါတယ်ကြောက်ဖြူထူးစည်းဝါးရေးစုံနဲ့ရင်းနှီးစစ်ကံကောင်တဲဖော်ဖို့အရှိန်မြင့်လာတာကလည်းသတိပြုစရာဖြစ်ပါတယ်ကြောက်ဖြူစီမံကိန်းကိုစနိုင်မှု EIA SIA လုံးမဲ့ MSR ကုမ္ပဏီနဲ့လူလူတွေ့ဆုံဆွေးနွေးမှုနှစ်ရက်ကြာပြုလုပ်မယ်လို့တရုတ်အစိုးရပိုင်း CITIC ကထုတ်ပြန်ခဲ့ပါတယ်။ဒီဆွေးနွေးမှုကိုစီမံကိန်းကောင်တဲဖော်မဲ့ကြောက်ဖြူနဲ့မရေကျော်မှလုပ်မှာဖြစ်ပါတယ်။ကြောက်ဖြူစီမံကိန်းဟာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေထဲမှာအရေးပါတာဖြစ်လို့ဒီဆွေးနွေးမှုကအာရုံစိုက်ရမယ့်ကိစ္စတစ်ခုဖြစ်ပါတယ်။အညာဒေသမှာတော့စစ်ကောင်စီကိုအားမပေးဖို့တရုတ်နိုင်ငံအပေါ်ဆန္ဒပြနေတာတွေဆက်ဖြစ်နေပါတယ်။တရုတ်ရင်နံပိုင်လိုင်းဖြတ်တန်းရာအနီးမှာရှိတဲ့မကွေးတိုင်းငဖဲမြို့နယ်နဲ့ပွင့်ချုံမြို့နယ်တွေမှာဆန္ဒပြမှုတွေဖြစ်ခဲ့တာပါစစ်ကောင်စီကိုဆက်လက်ထောက်ခံနေရင် တရုတ်ကျိုးစီးပွားပေါ်ထိခိုက်မဲ့အကျိုးဆက်တွေရှိလာမယ်လို့နဖဲမျိုးနဲ့ဆန္ဒပြမှုတွေမှာသတိပေးခဲ့ကြပါတယ်မကွေးတိုင်းပွင့်ဖြူမျိုးနယ်မှာတော့ဒေသခံပီဒီအက်အဖွဲ့ဖြစ်တဲ့ Freedom People Force ကတရုတ်နိုင်ငံကိုဆန္ဒပြခဲ့တာပါတရုတ်နိုင်ငံအနေနဲ့စစ်ကောင်စီကိုမထောက်ခံပဲမြန်မာလူထုရဲ့သဘောဆန္ဒကိုအလေးထားဖို့သူတို့ကတောင်းဆိုခဲ့ပါတယ်အခြားတစ်ဖက်မှာတော့တရုတ်မြန်မာနယ်စပ်ခေတ်တွေပြန်ဖွဲ့နိုင်ဖို့ဆွေးနွေးနေကြတာဟာသတိပြုစရာတစ်ခုဖြစ်ပါတယ်မူဆယ်ခရိုင်တွင်းကမန်ဝင်းဂိတ်အပါအဝင်ကျဲကောင်မူဆယ်နယ်စပ်ခေတ်ပြန်ဖွဲ့နိုင်ဖို့နှစ်နိုင်ငံနယ်စပ်တာဝန်ရှိသူတွေဆွေးနွေးခဲ့ကြတာပါတစ်ချိန်တည်းမှာပဲကျူကုတ်ပန်ဆိုင်ဝန်ထိန်နယ်စပ်ခေတ်မှာကိုဗစ် -19 ကာကွယ်ရေးအတွက်လှုပ်ထားတဲ့အတားအဆီးတွေကိုတရုတ်ဘက်ကဖယ်ရှားခဲ့ပါတယ်မူဆယ်၁၀၅မိုင်ကုန်သွယ်ရေးစုံမှာတရုတ်အကူအညီနဲ့စောက်ထားတဲ့ကနေ1000ကိုဗစ်ကုသရေးစင်တာကိုရှီလီမြို့နိုင်ငံရေးအတိုင်ပင်ခံကွန်ဖရင့်ဥက္ကဋ္ဌကလာကြည့်ခဲ့ပါသေးတယ်။နယ်စပ်ခိတ်တွေပြန်ဖွင့်နိုင်ဖို့ဆွေးနွေးမှုတွေနဲ့အတူမြန်မာအခြေစိုက်ယူနန်တရုတ်ကုန်သည်ကြီးများအတင်းတည်ထောင်လိုက်တာကလည်းသတိပြုစရာတစ်ခုဖြစ်ပါတယ်။ယူနန်ကုန်သည်ကြီးများအတင်းတည်ထောင်ခဲ့တာကိုတရုတ်သတင်းမီဒီယာတွေကဖော်ပြခဲ့ကြတာဖြစ်ပါတယ်။ဒီအတင်းကစီးပွားရေးဈေးညံအကောင့်ထဲပေါ်ရင်းနဲ့တရုတ်မြန်မာစီးပွားရေးကိစ္စရပ်တွေမှာပူးပေါင်းဆောင်ရွက်ဖို့ပါဝင်သွားမယ်လို့ဆိုပါတယ်။
ASV မြန်မာရဲ့အမြင့်ငွင့်ကြေးမှဆုစီစဉ်ကိုနားဆင်ကြရတာပါခင်ဗျာ VO American တန်ခါအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်သွားရရှိမြတ်ခင်ဗျာခီးစွားလုပ်ငန်းအပါအဝင်စီးပွားရေးအဆင်ပြေမှုတွေရှိခဲ့တဲ့တတိလင်္ကာနိုင်ငံဟာဒီနေ့မှာတော့စီးပွားရေးအကြအတဲနဲ့ရင်ဆိုင်ရပြီးမြန်မြန်ဆန်ဆန်ပဲဒေဝါလီခံရတဲ့အခြေအနေရောက်သွားပါတယ်ရှေ့ဆက်ပါတွေဖြစ်လာနိုင်ပါတယ်လေ VOA ပုံပြရုပ်တံမှာမအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ
တတိယငါစီးပွားရေးဟာတချိန်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေအတူယူရမယ့်ပုံစံလို့ချွတ်မြင်ခဲ့ကြတာပါအခုတော့ဒေဝါလီခံလိုက်ရတဲ့အခြေအနေစိုက်သွားပါရင်ဘာဖြစ်သွားနေတာပါလဲကမ္ဘာနဲ့ပြည်တွင်းကအခြေအနေအမျိုးမျိုးပေါင်းစုပြီးတော့ပြဿနာကမြင်းမြန်ဆန်ဆန်ပဲကြီးထွားသွားခဲ့ပါရဲ့2019မှာအစ္စတာတနင်္ဂနွေအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ150ကျော်သေဆုံးခဲ့ရမှုအပါအဝင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးနောက်နိုင်ငံရဲ့အဓိကခီးသွွားလုပ်ငန်းစတင်ကျဆင်းလာခဲ့ပါရဲ့ကိုရိုနာကပ်ဘေးကျလာလို့လေခီးသွွားလုပ်ငန်းပို့ပြီးတော့ထိခိုက်ရပါတယ်။နိုင်ငံရဲ့ဘတ်ဂျက်ပြဿနာကအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာနဲ့အဂရိလိုက်စားမှုတွေကြောင့်ပိုဆိုးစေတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။နိုင်ငံကထွက်ပြေးသွားတဲ့တမရဟောင်းဂိုတာဘာယာရာဂျာပတ်ဆာကအခြေခံအဆောက်အအုံစီမံကိန်းတွေအတွက်ငွေအများပြားသုံးခဲ့ပြီး2019မှာလည်းနိုင်ငံသမိုင်းမှာအများဆုံးဖြစ်တဲ့အကောက်ခွန်လျှော့ချမှုလုပ်ခဲ့ပါတယ်။တဘာဝအတိုင်းစိုက်ပျိုးမွေးမြူရေကိုအားပေးတဲ့အနေနဲ့ဒါရုတ္တမြေဩဇာတင်သွင်းမှုကိုရုတ်ရက်ပိတ်လိုက်ပြီးမယ်စိုက်ပျိုးမွေးမြူရေသမားတွေအတွက်တဘာဝတက်မြေဩဇာရရှိဖို့ဘာမှလုပ်ဝင်ပေးခဲ့ပါဘူးရလိုက်ကတော့စဘာထွန်းနှုံထိုးကျသွားပြီးအခြေခံစားကုန်စဘာစီတက်သွားခဲ့ပါတယ်မကြခင်မှာပဲအစိုးရငွေပြတ်သွားပြီးနိုင်ငံသားအရန်ငွေလဲအကုန်သုံးလိုက်ရပါတယ်2020အစမှာတော့မြေရှင်တွေကတရုတ်လင်္ကာကိုငွေကြေးယုံကြည်ရမှုအစဉ်ရှော့လိုက်ပြီးတော့တဖြည်းဖြည်းနဲ့နိုင်ငံတကာဗန်နာရေးဈေးကွက်ကနေဖယ်ထုတ်လိုက်ပါရင်နိုင်ငံရဲ့ငွေကြေးစနစ်ပြိုလဲငွေကြေးဖောင်းပွားမှုမြင့်တဲ့ပြီးတော့အစိုးရလည်းနိုင်ငံသားချင်းငွေနဲ့ဒေဝါလီခံလိုက်ရပါတယ်ဒီတော့အခြေခံလူရင်းစားဘာတွေဖြစ်ကုန်ပါလဲတာမန်ဆိုအစာရေစာပေါ့ကျွေတဲ့နိုင်ငံမှာလူတွေငတ်မွတ်လာပါတယ်မိသားစု10စုမှ9စုကသူတို့စားရဲ့ပမာဏကိုရှော့ချရရတယ်လို့ကုလသမဂ္ဂစားနယ်ရိတ်ခါအစီအစဉ်ကပြောပါတယ်လူတွေကိုယ်တိုင်စိုက်ပျိုးစားတောက်နိုင်ဖို့အစိုးရဝန်ထမ်းတွေကိုတပတ်တည်းရဲ့ရုံးတည်းရဲ့ရှော့ပေးလိုက်ပါတယ်။ဓာတ်ဆီဆိုင်တွေလည်းစီးပြက်ပြီးမီးပြတ်တာတွေများလာတာပါ။စားသုံးစီလိုလောင်စားလိုအခြေခံစားသုံးကုန်တွေဝယ်ဖို့နိုင်ပေါင်းများစွာတန်းစီကြရပါတယ်။အဲ့ဒီဖြစ်စီတွေဝယ်လို့ရရင်တော့ဈေးတွေအရန်ထုတ်တယ်လို့လူတွေမဝယ်နိုင်ပါဘူး။ဆရာဝန်တွေလည်းဈေးတွေပြက်လို့နေပါဖြစ်ပြီးလူတွေနေမကောင်းမဖြစ်အောင်နေဖို့တတိပေးနေကြပါတယ်ရှေ့ဆက်ပါတွေဖြစ်လာမလဲလူတွေ22တန်းရှိတဲ့တရုတ်လင်ကဟာတခြားနိုင်ငံတွေရဲ့အကူအညီကိုတောင်းခံရပါတယ်အိန္ဒိယကဒေါ်လာတန်းထောင်ပေါင်းများစွာချီပေးပြီးတရုတ်ကတော့သူတို့ပေးထားတဲ့ကျွေးတွေပြန်ဆက်တာပုံစံပြင်ဆင်မှုလှုပ်ဆောင်မှုထောက်ခံတယ်လို့ဆိုပါတယ်နိုင်ငံတကာငွေကြေးရံမှုတွေအဖွဲ့ကလည်းအစိုးရနဲ့အတူငွေကြေးထောက်ကူအစီအစဉ်တစ်ခုရေးဆွဲနေပါတယ်။ကုလသမဂ္ဂကတော့တစ်ကမ္ဘာလုံးကဝိုင်းကူကြောင့်အစတင်နှိုးဆော်ပါပြီ။ဒါမင်းလေတရုတ်လင်္ကာရဲ့နိုင်ငံရေးဖောက်ပြန်မှုတမိုင်းကိုကြည့်မယ်ဆိုရင်ဘယ်ဗန်နာရေးထောက်ကူအစီအစဉ်ပဲဖြစ်ဖြစ်ပြဿနာဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။
စစ်ဘောရဲ့အကြက်တဲကြောင့်ဖြစ်တဲ့နိုင်ငံရေးကမကမအခြေအနေကလည်းဒီလုပ်ငန်းစဉ်ကိုပို့ပြီးတော့မရေမရာဖြစ်နေတာပါအခွန်လျှော့တာဓာတ်ရုတက်မြေဩဇာတင်သွင်းမှုပိတ်တာဒီလိုစစ်ဘောရဲ့စုပ်ကိန်းဆိုင်အောင်တွန်းပို့တဲ့မူဝါဒတချို့ကိုအစိုးရပြောင်းလဲလိုက်ချိန်မှာဒီပြောင်းလဲမှုရဲ့ရလဒ်ကိုမြင်ရဖို့တော့အချိန်ဆောင်ရအောင်မှာဖြစ်ပါတယ်
မေတ္တာနာကျစီစဉ်တစ်ဆက်တဲ့သီရိလင်္ကာနိုင်ငံစီးပွားရေးအကြောင်း VOA ပုံပြရုပ်သံအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုတင်ပြပေးဖို့အလဲရောက်လာပါပြီအီတလီနိုင်ငံ Florence မြို့မှာမြေထားပုံစံတူအယုတ်လေးတွေကိုပြသထားတဲ့ပြလိုက်တစ်ခုဖွင့်လှစ်ထားပါတယ်ခီးတဲ့တွေကုန်နေတင်ဆောင်သွားလာတဲ့နေတဲ့မြေထားယုတ်လေးတွေကဥရောပတစ်လွှာမှာတကယ်ရှိတဲ့ရှုခင်းအလားတွေကြာပြေဆွဲသွားလာနေသလိုဖြစ်အောင်ပြင်ဆင်ပြသထားတဲ့ပြလိုက်စီမဆုမြတ်မုံကကဘာတစ်လွှာခီးသွားအစီအစဉ်ကနေခေါ်သွားပါမယ်ခင်ဗျာ
အီတလီနိုင်ငံ Florence မြို့က Santa Maria Novella မြေထားဘုရားရုံကိုလှမ်းမြင်နေရတဲ့ရုပ်ရှင်ရုပ်တစ်ခုထဲမှာခီးသည်တွေ၊ကုန်တွေကိုတင်ဆောင်ထားတဲ့မြေထားရုပ်ကလေးတွေကအီတလီ၊ Austria နဲ့ Germany နိုင်ငံတွေကြားမှာပြေးဆွဲတက်ဝင်နေပါတယ်။အီတလီနိုင်ငံ Albert Jun ရဲ့ရှုခင်းအမှားတွေ၊ Austria နိုင်ငံကတာယာတဲ့တောင်တန်းတွေ၊ Germany ကဘီသုကာမြောက်အဆောက်အဦတွေကြားသွာလာနေကြတဲ့မြေထားလေးတွေကအပြစ်မှတကယ်ရှိတဲ့မြေထားတွေအတိုင်းပုံစံငယ်လုပ်ထားတဲ့မြေထားရုပ်ကလေးတွေဖြစ်ပါတယ်။ဘာသာနာပါဒရီအစအဆုံးဆင်နိုင်အောင်လုပ်ထားတဲ့မြာကင်နဲ့ပီကိုကုမ္ပဏီတို့ကထုတ်တဲ့မြေထားရုပ်ကလေးတွေကိုလွန်ခဲ့တဲ့နှစ်ပေါင်း90အတွင်းမှာစုဆောင်းတက်ဆင်ခဲ့သူတယောက်ရဲ့ဝါသနာနဲ့ဆိတ်ရှည်လက်ရှိဖန်တီးမှုတွေကိုမြင်တွေ့ရနိုင်ပါတယ်။ဝါသနာရှင်မာကတ်စ်ဂျိုဆပ်ပေပတာနိုကတ်စတဲလိုဒီဆန်ဂျူလီယာနိုဆောက်လုပ်တက်ဆင်ထားတဲ့မြေထားရုပ်ကလေးတွေကို180စတူရန်မီတာအကျယ်အဝန်းရှိတဲ့ရုပ်ရှင်ရုံထဲမှာပြတိုက်အဖြစ်နဲ့ပြသထားတာဖြစ်ပါတယ်။အသေးစိတ်အနုစိတ်အချိန်ပေးတက်ဆင်ရတဲ့မြေထားလေးတွေမြေထားတန်လန်းတွေကိုမာကတ်စ်ဂျိုဆပ်ပေက1982ခုနှစ်မှာတည်းကစတင်ဆောက်လုပ်ခဲ့တာဖြစ်တယ်လို့သားဖြစ်သူကပြောပြပါတယ်
Il plastico è nato da una passione di mio padre per in realtà per le macchine i modelli di macchine poi dopo nel negozio non trovando le macchine si è innamorato
ကိုင်းစီရတဲ့ပုံစံတူမော်တော်ကားအယုတ်တွေကိုအင်တန်ကြိုက်နှစ်သက်တဲ့ကျွန်တော်ဖေရဲ့ဝါဒနာကနေပြီးတော့ဒီမြေထားပုံစံတူတွေဖြစ်လာတာပါသူငငယ်ကဒီကိုရင်စင်မှုတဲ့ပုံစံတူကားအယုတ်ကိုစိုက်မှသွားဝယ်တော့ကားရီတစည်းမှရှာမတွေ့ခဲ့ပါဘူးအဲ့ဒါနဲ့ဆိုင်ပန်ရှင်ကမိရထားတွေကလည်းစိတ်ဝင်စားစရာကောင်းတယ်ဆိုပြီးတော့ပြောပြရှင်းပြခဲ့ပါတယ်အဲ့ဒီကစပြီးတော့မိရထားတွေအပေါ်မှာသူ့ရဲ့စိတ်ဝင်စားမှုစတာပါအရင်တည်းကဒီပုံစံတူကားအယုတ်တွေကိုခုံမင်းတဲ့ဝါသနာရှိပြီးသားမလို့ပြလိုက်လို့မယ်ဆိုတဲ့စိတ်ကူးပေါ်လာခဲ့တာဖြစ်ပါတယ်ပုံစံတူအယုတ်စင်တာဝါသနာပါသူတိုင်းသူတို့စိတ်ရှိလက်ရှိဖန်တီးထားတဲ့လက်ရာတွေကိုတခြားသူတွေကလည်းမြင်စီချင်းမျှဝေခြင်းနဲ့စိတ်ရှိကြပါတယ်ကျွန်တော်ဖေကလည်းသူအသေးစိတ်အနုစိတ်ဖန်တီးထားတာကိုအများပြည်သူကြည့်နေအောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာပ
ါမာကတ်စ်ဂျိုဆပ်ပေလိုပဲပုံစံတူမြေထားရုပ်ကလေးတွေကိုတက်ဆင်ဖန်တီးရတာဝါသနာပါတဲ့သူ့ရဲ့တငယ်ချင်းတချို့လှုပ်ထားတဲ့ရုပ်ကလေးတွေလည်းဒီမှာပါပါတယ်ဝါသနာရှင်တွေရဲ့ဖန်တီးမှုကရံမသွားသလိုရုပ်ကလေးတွေကလည်းပို့ပြီးသားတိုးလာပါတယ်မြေထားလှိုင်ကူတွေဘူရာယုံတွေစိမ့်ဆိုတဲ့ရှုခင်းတွေကြားမှာတွာလာနေတဲ့မြေထားငယ်လေးတွေကအပြစ်မှတကယ်တွာလာပြေးဆွဲနေတဲ့မြေထားတွေလိုဖြစ်နေပါတယ်ဒီပြားလိုက်မှာပြင်ဆင်ထားတဲ့နောက်ခံရှုခင်းတွေကလည်းဥရောပနိုင်ငံတွေမှာအပြင်မှာတကယ်ရှိတဲ့နေရာတွေကိုဖန်တီးထားတာဖြစ်တယ်လို့ဒီပြားလိုက်ကိုခင်းချင်းပြင်ဆင်ခဲ့တဲ့ဒီဇိုင်နာကပြောပြပါဗျာ
။ I luoghi esistono realmente e poi qui si trasformano ovviamente in un paesaggio
ဒီမှာပြထားတဲ့နေရာတွေအပြင်မှာလည်းတကယ်ရှိပါတယ်။ရှုခင်းတွေကိုပို့ပြီးစိတ်ကူးရင်ဆန်ဆန်နည်းနည်းပြုပြင်ထားပါတယ်။ဂျာမနီနဲ့ဩစတြေးလျကမြို့ပြပုံစံမျိုးတွေလုပ်ထားတာပါ။ဂျာမနီကပုံစံတူမီယထားမော်ဒယ်အယုတ်ကုမ္ပဏီတွေဖြစ်တဲ့မြောက်ကင်နဲ့ပီကိုကအယုတ်တွေကိုအခြေခံလုပ်ထားတာပါ။အီတလီရှုခင်းတွေကလည်းမပါလို့မဖြစ်ပါဘူး။ဒါကြောင့်အယ်ဘတ်ဂျွန်ဘော်ကပေါ်ဒူဆာဆာယူမြို့လေးပါပါတယ်။ဒိုလိုမိုက်တောင်တန်းတွေလည်းပါပါတယ်။ကော်တီနာတောင်တန်းတချို့လည်းပါပါတယ်။မီလန်မြေထားဘူဒာယုံကိုလည်းဘာလင်ကဟော်ဘန်ဟော့ဘူဒာကြီးနဲ့ပေါင်းထားပါတယ်။ရင်ထဲကနှစ်သက်တဲ့နေရာတွေကိုစိတ်ကူးနဲ့ပေါင်းပြီးတော့ဖန်တီးထားတာပါ
။လွန်ခဲ့တဲ့နှစ်ပေါင်း90တွေကဝါသနာရှင်မာကတ်စ်ဂျိုဆပ်ပေဖန်တီးတက်ဆင်ထားတဲ့မြေထားရုပ်ကလေးတွေကညပြလွန်လာတဲ့အတွက်အခုလိုပြတိုက်မှာတည်တည်တန့်တန့်မပြနိုင်ခင်ကမိသားစုပိုင်းလေတော့ channel ကကိုရောင်ထဲမှာထားခဲ့ရတယ်လို့လေရင်ကိုရောင်တစ်ခုထဲမှာလည်းထားခဲ့ရပူပါတယ်အခုတော့ဒီမိရထားရုပ်ကလေးတွေအတွက်အမြဲတမ်းနေရာရသွားပါပြီလှုပ်ရှားတက်ဝင်နေတဲ့ဒီနေရာကမိရထားပြတိုက်ဆိုတာထက်ကိုစိတ်ကူးအိမ်မက်တွေကိုအမှတ်တရဖြစ်အောင်လုပ်ထားတဲ့နေရာလို့ပြတိုက်ဖန်တီးသူတွေကပြောပါတယ်
Ma in realtà la cosa straordinaria è che non rappresenta niente.
ပြသထားတဲ့ပုံစံတူအယုတ်တွေရဲ့ထူးခြားချက်ကတော့ဘာကုမကိုစားပြုလုပ်ထားတာမဟုတ်တာပါပဲလူတယောက်ရဲ့စိတ်ကူးအိမ်မက်တွေကလူတွေစိတ်ဝင်စားစရာဖြစ်နေတာပါကျွန်တော်တို့မျိုးလုံးမိတ်ပြီးတော့စိတ်ကူးရင်ကြည့်တဲ့အခါတခြားရှုထောင့်မြင်ကွင်းတွေပေါ်လာပါတယ်အဲ့ဒါကိုလက်တွေ့ပုံဖော်လိုက်ရင်ကို့အတွက်ဘယ်လိုမှဖော်ပြလို့မရတဲ့အတွေ့အကြုံရပြီးတော့တသက်လုံးမမေ့နိုင်စရာဖြစ်ပါတယ်ကို့အိမ်မက်တွေကလက်တွေ့နဲ့ဆက်ဆက်မှုရှိချင်မှရှိမှာပါဒီနေရာကိုလာကြည့်တဲ့သူတွေအနေနဲ့အိမ်မက်စိတ်ကူးတွေတဲ့နှစ်မျောသွားစီခြင်းနဲ့ရွယ်ချက်နဲ့လှုပ်ထားတာဖြစ်ပါတယ
်။အသက်ကြီးငယ်မရွေးပြတိုက်လာကြည့်သူတိုင်းလှုပ်ရှားသွားလာနေတဲ့မိရထားလေးတွေကြားမှပို့ပြီးနှစ်မျောသွားစီဖို့အတွက်မိအောင်တွေနောက်ခံအတံတွေကိုလည်းပြတိုက်ဖန်တီးသူတွေကထဲသွင်းထားပါတယ်။နေကင်းကနေညဘက်ပြောင်းသွားတာမျိုးရာသီဥတုပြောင်းလဲသွားတာမျိုးအမြင်ပြောင်းလဲသွားအောင်လို့နောက်ခံပြသမှုတွေကိုအီတလီမัลတီမီဒီယာဒီဇိုင်းစတူဒီယိုတခုကဖန်တီးပေးထားတာဖြစ်ပါတယ်
။ Siamo partiti è imprescindibile partire dal plastico perché è un grande soggetto narrativo.
ပုံစံတူအယုတ်တွေကိုပုံဖော်ပြတဲ့နေရာမှာနောက်ခံအတန်း sound effect တွေမီးရောင်တွေကမပါမဖြစ်လိုအပ်ပါတယ်။ဒါမှကိုပုံဖော်ပြသခြင်းနဲ့မီယထားစနစ်ပုံစံအသက်ဝင်မှာပါ။ဒါကြောင့်ရှုခင်းတွေကြားမှာယထားတွေသွားလာနေတဲ့သုံးဖက်မြင်ပြသမှုလုပ်တဲ့နေရာမှာအမြင်နဲ့အကြောင်းကိုပါထည့်သွင်းပုံဖော်ဖို့စဉ်းစားခဲ့ကြပြီးတော့မိနစ်30စာနောက်ခံပုံဖော်ပြသမှုကိုထည့်သွင်းထားတဲ့အတွက်ပို့ပြီးတော့အသက်ဝင်ပါတယ်
။အီတလီနိုင်ငံဖလော်ရန့်စ်မြို့ကဒီမီယထားပုံစံတူပြတိုက်ဖွင့်နိုင်ဖို့အတွက်ရုပ်ရှင်ရုံကိုအသွင်ပြောင်းပြင်ဆင်ထားရတာပါ။ဥရောပမှာပုံစံတူမီယထားလေးတွေစူးစီးပြသထားတဲ့အကြီးဆုံးပြတိုက်လို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြသူတွေအနေနဲ့အန်အောအတူယူဖန်တီးလူစိတ်တွေဖြစ်သွားရုံမကပဲကိုဝါဒနာပါရာကိုဆက်လက်လေ့လာနေဖို့စိတ်ကူးတွေကအတိုင်းလက်တွေ့အကောင့်ထဲပေါ်ကြည့်ဖို့နဲ့စိတ်ကူးတွေဆက်လက်ရှင်းသင်နေဖို့ဆိုတဲ့အသည့်မျိုးရသွားစေချင်တယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်။ဒီပုံစံတို့မြတ်ထားလေးတွေကနေကိုမတင်ယူမလုံနိုင်တာဘာမှမရှိဘူးဆိုတဲ့အချက်ကိုခေါင်းထဲရောက်သွားကြဖို့မျှော်လင့်တယ်လို့လည်းပြောပါတယ်ရှင်။ကျွန်မဆုမြတ်မောင်ပ
ါ။မဆုမြတ်မောင်စီစဉ်တင်ဆက်တဲ့ကဘာတလောခီးတော့အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။အင်္ဂါနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်းကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးပါဦးမယ်ခင်ဗျာ
လက်နက်ထုတ်လို့ရတဲ့ Ukraine စစ်တပ်အတွက်စီးရဲလေ့ကျင့်မှုကိုတွန်းမြင့်နိုင်မဲ့နည်းလမ်းတွေပြင်ရုရှားနိုင်ငံသားတွေပေါ် Visa ကန့်သတ်ဖို့ကိစ္စတွေကိုဥရောပသမ္မတဝန်ကြီးတွေကအင်္ဂါနေ့မှာဆွေးနွေးခဲ့ကြပါတယ်အစည်းအဝေးကိုချက်သပ်ပြနိုင်ငံရဲ့မြို့တော်ပရက်မှာကျင်းပနေတာပါဆေးဆိုင်ရာပစ္စည်းတွေနဲ့ရင်းမြစ်တွေကိုအကောင်းဆုံးဘလို့စုပေါင်းသုံးပြီးယူကရိန်းအတွက်လေကြောင်းရောင်ကာကွယ်စနစ်လိုကာကွယ်ဆိုင်ရာလက်နက်တွေခဲယမ်းမြစ်ကြောက်တွေဝယ်ယူရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့ GML Exhibition Company ရဲ့ကာကွယ်နဲ့လုံခြုံရေးဆိုင်ရာပြပွဲနဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မြန်မာစစ်ကောင်စီအရာရှိတွေကိုဖိတ်ကြားထားတာကြောင့်လူခွင့်ရေးဖွဲ့တွေကကန့်ကွက်နေကြပါတယ်ဩဂုတ်လ၁၉ရက်နေ့ကစက်တင်ဘာလ၁ရက်နေ့ထိဘန်ကောက်မြို့နီးမောင်တောင်တနီမှာကျင်းပမဲ့ညီလာခံဟာထိုင်းစိုးရထိုင်းကော်ရေးဝန်ကြီးဌာနကတရားဝင်စီစဉ်ကျင်းပတာမဟုတ်ပေမဲ့နိုင်ငံတကာနဲ့အာဆီယံဒေသကကြီးရည်လေစစ်တပ်ကြီးကဲတွေကိုဖိတ်ကြားထားတဲ့ကာကွယ်ရေးဆိုင်ရာပြပွဲဖြစ်ပါတယ်။ရာသီဥတုဖောက်ပြန်တဲ့ဒဏ်ကိုပြင်းပြင်းထန်ထန်ခံနေရတဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာထိရောက်တဲ့လုပ်ငန်းတွေလုပ်ဖို့အတွက်လက်ရှိဖြစ်ပျက်နေတဲ့အခြေအနေအချက်အလက်တွေသိဖို့လိုအပ်နေတဲ့အကြောင်းလက်ထက်စီးပွားရေးနဲ့နိုင်ငံရေးသိပ်ပံတက်ကူတောင်အာရှဌာနကစီးကန်းစားတစ်စောင်ဒီကနေ့ထုတ်ပြန်လိုက်ပါတယ်။အာရှဒေသတွေမှာမိုးသည်ဌာနစိုက်ကလုန်းမုန်တိုင်းဝင်တာမြေရှာနာမိုးသည်မုန်တိုင်းတိုက်ခတ်တာပါဝင်သဘာဝပတ်ဝန်းကျင်အန္တရာယ်တွေကိုမြန်မာနိုင်ငံကပုံမှန်ရင်ဆိုင်နေရတဲ့အထက်မှာနိုင်ငံတကာနိုင်ငံဖြစ်ပါဝင်တယ်လို့ဆိုပါတယ်။လူခွေရေချိုးပေါက်နေတဲ့မြန်မာစစ်တပ်နဲ့စစ်ပွဲရေးလုပ်နေတာကိုရပ်ဆိုင်းလိုက်ဖို့ဂျပန်ယင်းနီမြုံနံသူအစုရှာရှင်တွေကိုလူခွေရေအဖွဲ့ရှစ်ဖွဲ့ကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ29ရက်နေ့ဇွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ Meg of White နဲ့ Watch the Justice for Myanmar အဖွဲ့အပါဝင်အဖွဲ့ရှစ်ဖွဲ့ကအခုလိုတောင်းဆိုလိုက်တာပါ
။နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့အလိမ့်မှာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါခင်ဗျာ။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိများနဲ့တကွအမြဲတမ်းပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.